Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပဲကြပါသေးခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်ဇူလိုင်လ26ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကိုရေဒီယိုကရောရုပ်သံအဖြစ်နဲ့ပါ VOA ရဲ့ website Facebook YouTube စာမျက်နှာတွေကဓာတ်ရိုက်တင်ဆက်နေတာပါကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူသွားမှာဖြစ်ပါလိမ့်ဗျာ
အမေရိကန်ပြည်ထောင်စုရောက်နေတဲ့ Israel ဝန်ကြီးချုပ်နာတညာဟူဟာသမ္မတဘိုက်ဒင်နဲ့အိမ်ပြည်တော်မှာတွေ့ဆုံပြီးဂါဇာစစ်ပွဲအခြေအနေဆွေးနွေးပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးဘေးပန်းမှာတရုတ်ဂျပန်ဆွေးနွေးပွဲရှိလာမယ်လို့ခန့်မှန်းနေကြပါတယ်။အာရှပစိဖိတ်ဒေသတွင်တက်ငက်ဒုတ်ကွေကူးဆက်ပြန်ပွားမှုအရေးပေါ်ပူးပေါင်းဆောင်ရွက်ဖို့ FAO ကတိုက်တွန်းပါတယ
်။အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့မွန်ပြည်နယ်ကြိုက်ထူဘက်မှာတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ကပစ်တဲ့လက်နက်ကြီးကြောင့်ရွာသားတချို့သေဆုံးခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာတော့ရဲသားတွေရဲ့ဖုန်းတွေကိုအာဏာပိုင်တွေကကြားဖြတ်စောင့်ကြည့်တာတွေလှုပ်လာပါတယ်။ဂျပန်မှာဖူဂျီတောင်မှာဆိုရင်လူတွေပြစ်ကျက်နေတာကိုထိန်းချုပ်နိုင်မဲ့တကားတစ်ခုကိုတီထွင်လိုက်ပါတယ်။ဟောင်ကောင်မှာတော့အမျိုးသမီးဘတ်စ်ဒရိုင်ဘာတွေရှိလာနေပါပြီ။ဒီလိုသတင်းထွာတွေအပြင်အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရမြန်မာပြည်သုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ကာဇာစစ်ပွဲနဲ့အပြစ်ရသဘောတူညီမှုရရှိရေးအလားအလာတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူတို့သမ္မတအိမ်ပြည်တော်မှာကြာတာပတင်းတွေကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဖြစ်နိုင်ခြေများနေတဲ့သူသမ္မတကမလာဟဲရစ်လည်းအင်ပြီးတော့အစီအဝေးမှာရှိနေကြတာပါ။ဂါဇာစစ်ပွဲအဆုံးသတ်ပြီးတော့ဟာမတ်စ်တို့လက်ထက်ကတစ္ဆက်ခံတွေပြန်ခေါ်လာနေအောင်လို့ဆောင်ရွက်ကြဖို့အစ္စရေးနဲ့အမေရိကန်အပေါ်ဖိအားပေးမှုတွေတိုးလာနေချိန်မှာပဲအင်ပြီးတော့ကိုမစ္စတာနေတန်ယာဟုအခုလိုရောက်ရှိလာခဲ့တာဖြစ်ပါတယ်။အမေရိကန်တို့ကြောတော်နောက်ခံပြုထားတဲ့အဖြစ်ခံရစေရင်နဲ့အပြန်အလှန်အပြင်တစ္ဆက်ခံတွေပြန်လို့ရေးဆိုတဲ့အပိုင်းသုံးပိုက်မှာအကြံပြုချက်တွေကိုအစ္စရေးနဲ့ဟာမတ်စ်တို့သဘောတူညီမှုရအောင်သမ္မတဘိုင်ဒန်ကရည်မှန်းထားတာဖြစ်ပါတယ်။ကိုလာကြာဂါဇာစစ်ပွဲမှာဂါဇာဘက်ကလူပေါင်း 39,000 ကျော်သေဆုံးခဲ့ပြီးတော့အစ္စရေးဘက်ကတော့ 1,100 လောက်သေဆုံးခဲ့ရတယ်လို့သက်ဆိုင်ရာကပြောပါတယ်။ဟာမတ်စ်တို့လက်ထက်မှာဒါဇင်နဲ့ချီတဲ့တစ္ဆက်ခံတွေရှိနေပါသေးတယ်လို့ AP သတင်းမှာရေးပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့ကြားအပြစ်ခံရစေရေးဆွေးနွေးမှုတွေနောက်ဆုံးအဆင့်ရောက်နေပြီဆိုပေမဲ့လို့ဖြည့်ရှင်းဖို့လိုနေသေးတဲ့အကြောင်းအရာတွေရှိနေသေးတယ်လို့လည်းအင်မီရော့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကလူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေကိုသမ္မတဘိုင်ဒန်အစိုးရကဂိုင်တွဲတဲ့နေရာမှာသူ့သမ္မတကမလာဟဲရစ်ရဲ့အခမ်းအနားကိုပြစ်တင်ရှုံချထားတဲ့မူကြမ်းတရက်ကို Republican အောက်လွှတ်တော်အမတ်တွေကကြာတာပတင်းတွေကပဲအတည်ပြုလိုက်ကြပါတယ်။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဖြစ်နိုင်ခြေများလာတဲ့အချိန်ကလေးက Mrs. Harris ကိုသမ္မတဟောင်းဒိုနယ်ထရမ့်ကတိုက်ခိုက်ပြောဆိုလာတဲ့စကားလုံးတွေအတိုင်း Republican အမတ်တွေကတန်ယောင်လိုက်တဲ့အပေါ်ယံလှုပ်ရတာဖြစ်တယ်လို့ AP သတင်းမှရေးပါတယ်။နေဆက်လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုတာဝန်ယူထားတဲ့သူ့သမ္မတ Harris ရဲ့ဆောင်ရွက်မှုအပေါ်ပြစ်တင်ရှုံချထားတဲ့အဲ့ဒီအဆိုပြုချက်မူကြမ်းကို Republican အောက်လွှတ်တော်ကအမတ်အားလုံးနဲ့ Democrat အမတ်6ဦးတို့ကမဲပေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကနေလူတွေရွှေ့ပြောင်းငွေရောက်လာကြရတဲ့အကြောင်းရင်းကိုအဖြေရှာဖို့သူ့သမ္မတဟဲရစ်ကိုသမ္မတဘိုင်ဒန်ကသူ့သမ္မတတာဝန်စတင်ယူပြီးအစောပိုင်းကလာမှာပဲတာဝန်ပေးအပ်ထားခဲ့တာပါ။တရားမဝင်နယ်စပ်ဖြတ်ကျော်ငွေရောက်မှုကိုထိန်းချုပ်နိုင်အောင်သူ့သမ္မတဟဲရစ်လည်းနဲ့လုံလောက်စွာဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုပြီးတော့ Republican အမတ်တွေကပြောဆိုနေကြတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့လေးလပတ်အတွင်းနှစ်သရမာ8ရာခိုင်နှုန်းတက်လာပါတယ်။ဗန်အတိုးနှုန်းတွေဆက်တိုက်တက်လာတဲ့ဆိုပေမဲ့လည်းစားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းတွေကြောင့်အခုလိုဖွံ့ဖြိုးတိုးတက်လာတာဖြစ်ပါတယ်။ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုတန်ဖိုး GDP ဟာလည်းဇန်နဝါရီနဲ့မတ်လကြားမှာနှစ်သရမာ4ရာခိုင်နှုန်းသာရှိခဲ့ပေမဲ့လို့ဧပြီလနဲ့ဇွန်လကြားမှာတော့နှစ်သရမာ8ရာခိုင်နှုန်းအထိတက်လာတာဖြစ်ပါတယ်။စီးပွားရေးပညာရှင်တွေကတော့အမေရိကန်ရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတန်ဖိုးကတစ်တမ9ရာခိုင်နှုန်းအထိသာရှိလိမ့်မယ်လို့ခန့်မှန်းထားကြတာဖြစ်ပါတယ်။ကုသံရောင်းဝယ်ရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရငွေကြေးဖောင်းပွမှုတွေလည်းဆက်လက်ကျဆင်းလာနေတယ်ဆိုပေမဲ့လို့အမေရိကန်ဗဟိုဘဏ်ကရည်မှန်းထားတဲ့ငွေကြေးဖောင်းပွမှုနှစ်ရာခိုင်နှုန်းရဲ့အထက်မှာတော့ရှိနေပါသေးတယ်။ အမေရိကန်အစိုးရကဗန်တုံနှုံးတွေကိုမြင်ထားပေမဲ့နိုင်ငံရဲ့စစ်ပွဲရဲ့အခြေအနေကဆုတ်ယုတ်ကျဆင်းသွားတာမျိုးဖြစ်မလာပဲနဲ့ရှာရှာပပအကောင်းဖက်ကိုဦးတည်နေတာကိုအစိုးရကနောက်ဆုံးထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေမှာတွေ့မြင်နေရပါတယ်
ယူရီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မမဟုတ် Thaicom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့တောက်ကြနေမနက်ခင်းနဲ့တောက်ကြနေမနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။လာအိုနိုင်ငံဗီယက်နမ်မှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးပြပမှာတရုတ်နိုင်ငံခြားရေးဝန်ကြီးဟွမ်းရီနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးယိုကိုကာမီကာဝါတို့တွေ့ဆုံကြမယ်ဆိုတဲ့ခန့်မှန်းချက်တွေတိုးလာနေပါတယ်။ဒီသတင်းပတ်အစောပိုင်းမှာပဲတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးမာဇုံယူနဲ့ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတို့ဂျပန်နိုင်ငံတိုကျိုမြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။ဒါဟာ2020ခုနှစ်နောက်ပိုင်းမဟာဗျူဟာဆိုင်ရာပထမဆုံးဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းကဂျပန်နိုင်ငံကိုတွားရောက်ခဲ့တဲ့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးမာဇုံယူနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးကာမီကာဝါတို့လည်းတိုကျိုမြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။တရုတ်ဂျပန်ဆက်ဆံရေးနဲ့ပတ်သက်လို့မဟာဗျူဟာကျတဲ့အဓိကအကြောင်းအရာတွေကိုနှစ်ဦးနှစ်ဖက်လေးနက်စွာဆွေးနွေးပွဲခဲ့ကြတယ်လို့တရုတ်အစိုးရပိုင်း The Global Times သတင်းစာကဖော်ပြပါတယ်။တရုတ်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးနိုင်ခြေရှိတဲ့အပေါ်လေးလာဆောင်ကျင်နေပါတယ်လို့အာဆီယံအစည်းအဝေးမတိုင်ခင်ကလေးမှာပဲဂျပန်ကျိုတိုသတင်းဌာနကအစိုးရအရေးမြစ်တွေကိုကိုးကားပြီးတော့ပြောဆိုထားတာပါ။တောက်ကြနေမှာနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးနိုင်ရေးနှစ်နိုင်ငံအစိုးရဘက်ကပြင်ဆင်ဆောင်ရွက်နေကြပါတယ်လို့ကျိုတိုသတင်းဌာနကကြာတာပတင်းတွေမှာပြောပါတယ်။လာအိုနိုင်ငံမှာတွေ့ဆုံကြတဲ့အခါဂျပန်နိုင်ငံသားတွေကိုတရုတ်နိုင်ငံဘက်ကဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စအငင်ပွားနေကြတဲ့နယ်မြေပိုင်ဆိုင်မှုကိစ္စရပ်တွေနဲ့ဖူကူရှိမားနျူကလ িয়ার ဓာတ်အားပေးစရုံစီကစွန့်ပြစ်ရေးဆိုးတွေကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြလိမ့်မယ်လို့ကျွမ်းကျင်သူတွေကသုံးသပ်ထားကြတာဖြစ်ပါတယ်။အရှပစိဖိတ်ဒေသတွေလူနဲ့တရိစံတွေမှာကြက်ငက်တုပ်ပွေးယောဂါတွေစိုးရင်စရာကူးဆက်ပြန့်ပွားနေတဲ့အတွက်အရေးပေါ်ပူပေါင်းဆောင်ရွက်ကြဖို့ကုလသမဂ္ဂစာနာရိတ်ခါအစီအစဉ် FAO ကကြာတာပြင်းနေမှာတိုက်တွန်းလိုက်ပါတယ်။H5N1 ယောဂါပိုးတွေကြဲပြင်းပြန်ကူးဆက်လာနေပြီးတော့တောင်အမေရိကနဲ့အနာတိကတိုက်ထီတောင်ရောက်လာပြီးတော့အရင်လိုမကူးဆက်ဖူခဲ့ဘူးတဲ့တော်ရင်တရိတ်ဆန်တွေမှာရောအိမ်မွေတရိတ်ဆန်တွေမှာပါကူးဆက်လာနေတယ်လို့ FAO ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အလွယ်တကူကူးဆက်တတ်တဲ့ Novel A H5N1 ယောဂါကူးဆက်မှုတွေကာယယောဂါအဆင့်ထိဖြစ်လာနိုင်တဲ့အနေအထားကိုတွင်မြင်နေရတဲ့အတွက်ဒေသတွင်ပူပေါင်းပြီးတော့ကာကွယ်ထိန်းချုပ်ကြဖို့အရေးပေါ်လိုအပ်လာပြီလို့ FAO ကပြောပါတယ်။2023ခုနှစ်နောက်ပိုင်းကမ္ဘောဒီးယားနိုင်ငံမှာကြက်ငက်တုပ်ကွေးကူးဆက်ခံရသူအသစ်73ဦးကိုတွေ့ရှိရပြီးတော့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့မှာလည်းတွေ့နေရတယ်လို့ကုလသမဂ္ဂကပြောပါတယ်။မင်းကောင်မြေဝန်ဒေသထက်ကအင်ဒိုနီးရှားဖိလစ်ပိုင်နိုင်ငံတို့မှာဂေဟဗီဒါစနစ်တွေအမျိုးမျိုးရှိနေတဲ့အတွက်စိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေကြတာပါ။အိန္ဒိယနီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလည်းကြက်ငက်တုပ်ကွေးကူးဆက်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံတို့မှာတော့ H5N1 ယောဂါကူးစက်ခံရတဲ့သတင်းတွေမကြားရသေးဘူးလို့လည်း FAO ကပြောပါတယ်။ချက်ငက်တကွေယောဂါကြောင့်ကမ္ဘာတစ်ဝှမ်းလုပ်ငန်းသုံးတရိတ်ဆန်တွေအပါအဝင်ငှက်နဲ့ကြောရိုးရှိတဲ့တော်ရင်တရိတ်ဆန်ဘီလီယံနဲ့ချီလက်သလုံးနဲ့အတွင်းတည်ဆုံခဲ့ရပါတယ်။တိုင်ဝမ်ကိုဖြတ်တန်းတိုက်ခတ်ခဲ့တဲ့အင်အားဖြင့်တိုင်ဖုန်းမုန်တိုင်းခင်မီဟာတရုတ်နိုင်ငံအရှေ့တောင်ပိုင်းကဖူဂျန်ဒေသကုန်းတွင်ပိုင်းကိုကြာတာပတိနှင့်အနောက်ပိုင်းမှာဝင်ရောက်လာပါတယ်။မုန်တိုင်းကြောင့်တိုင်ဝမ်မှာရေကြီးမြေပြိုခဲ့ပြီးတော့လူ3ဦးသေဆုံးခဲ့ရတယ်လို့လူ400နီးပါးထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ Pacific သမုဒ္ဒရာအနောက်ဘက်ပိုင်းကိုဖြတ်တန်းတက်ခတ်ခဲ့တဲ့ Gamma Cyclone မုန်တိုင်းကြောင့်မုတ်တုံမိုးတွေပိုးပြီးတော့အာကောင်လာတယ်လို့ဒီသတင်းမှအစောပိုင်းဖိလစ်ပိုင်နိုင်ငံကိုဖြတ်တန်းတက်ခဲ့တဲ့အချိန်မှာတော့လူ22ဦးထက်မနည်းသေဆုံးခဲ့ရပြီးပျောက်ဆုံးနေသူက3ဦးရှိတယ်လို့ဖိလစ်ပိုင်ရဲတွေကပြောပါတယ်။တိုင်ဝမ်မှာတော့ရုံးတွေနဲ့စာတင်ကျောင်းတွေကိုကြာတာပြင်းနေမှာဒုတိယနေ့အဖြစ်ဆက်ပြီးတော့ပိတ်ထားပြီးလူတွေကိုလည်းအိမ်ပြင်မထွက်ကြဖို့နဲ့ကမ်းခြေတွေနဲ့ဝေးရမှာနေကြဖို့တပ်ဆိုင်ရာအာဏာပိုင်တွေကတိုက်တွန်းပြောဆိုထားပါတယ်။တရုတ်နိုင်ငံကမ်းခြေဒေသဖြစ်တဲ့ဖူဂျန်မှာတော့လေကြောင်းခီးစင်တွေရထားနဲ့ဖယ်ရီခီးစင်တွေကိုရန်နာထားပါတယ်။တိုင်ဖုန်းမုန်တိုင်းစတင်ဝေးရောက်လာချိန်မှာပဲပြည်သူ3,400တို့ကိုလည်းဘေးလွတ်ရာရွှေ့ပြောင်းပေးထားတယ်လို့အစိုးရပိုင်စင်ဟွာသတင်းအေဂျင်စီကပြောပါတယ်။ကုန်းတွင်းပိုင်းဝင်ရောက်လာချိန်မှာမုန်တိုင်းကအာ ပြော့ သွားမယ် လို့ ခန့်မှန်း ရ ပါမယ် လဲ မြို့ တော် ဘီဂျင်း အပါဝင် လာမဲ့ 3 ရက် အထိ မိုး တဲ ထားနိုင် တယ် လို့ လဲ ခန့်မှန်း ထားပါတယ်
မြန်မာပြည်ရဲ့တောင်ကြာနေမနေ့ခင်ထေတန်းရောက်သတင်းတွေကိုနှမ်းလောင်ပြောပြခဲ့တာပါ။ဗီဒီယိုရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုဘာမီစ.voanews.com အင်တာနက်စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်လာရောက်ရှူစားနေပါတယ်။အပတ်စဉ်ကဏ္ဍတွေမတန်ခင်မွန်ပြည်နယ်အတွင်းတိုက်ပွဲတွေဘက်ကိုကြေးရအောင်ပါ။မွန်ပြည်နယ်ကြိုက်ထုံမြို့နယ်ပင်ဂရိုကုန်းကြေးရွာအုပ်စုကြောက်တန်းလေးရွာအနီးမှာ စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ကရင်လေတို့ကြား
အင်္ဂါနေ့ကတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီရဲ့တပ်မှ၄၀လေးကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံရွာသား9ဦးသေဆုံးသွားခဲ့ပါတယ်။ဗီဒီယိုအသင်းတော့မအေးမာကဒီအကြောင်းကိုသတင်းပေးပို့ပါတယ်ခင်ဗျာ။မွန်ပြည်နယ်ကြိုက်ထုံမြို့နယ်ပင်ဂရိုကုန်းကျေးရွာအုပ်စုကြောက်တန်းလေးကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဇူလိုင်လ23ရက်န Now Takona Uga, Pinta Ned, Dianari Yagere, so be Deta and Uga, Akulu, Piopiavare.
I'm a net, I'm a Puna, Nedovele, Seminilama, Nodi, Dabdan Giwabo, Dabdan Yuan Nima, Titu Taipu, and name it Tere Bamae. I'm running it Tere Hajaro, how many times in the Nedu, Tanjita Wamae, the Gamani Lian, how many times in the Tanjita, and the Titu Taipu is a letter, Tanjita Wamae. You don't, single room going out, Jada, my Pulimo, Tanku, Yapa, single room going out, Jada, my Hokkay Maho. I'm my Javido, alone.
ไอ้ยะตาดิเจ้าได้บ่อะมาอารมณ์คนเนี่ยยอกติเลยมาหอแกยะยะได้หลู่ว่าได้คนเนี่ยยอกติท้องมาได้ไม่ยอกเป้ติซ้องตูริก็รอจောက်แต้นนี่เจ้ยว่าตาริอปาวินตักเก๋กงกงปู่ซ่าได้ยัวตาริแลปาวินปีแล่นแน่จี้ดิเนี่ยไม่จักขณะผิดขัดหมู่ริจ้องอนีนาก็เอ็งกะโบแกนนี่เป้งเนกงซ่าได้เจ้ยว่าตาริแลทับปีเนี่ยมาเด้อะดิเดต้าหาเกยเหมียวตาลุ่มหยอกยิแต่ตับหาติไถ่ช่องเนมีดิเด้มาชีปี ไตป่วยนี่มาจากคณะขึ้นนี่ล่ะจ้ะเดต้ากันนี่ฮะอเมญหลุโลโอ้ยส่งฝาปีทับเยนี่จ้ะบาเรสิกกองสีตัดดีฮะไตป่วยนี่ผิดใต้มาอย่าตาปีดูริโกปิดมัดทาปีปิดขัดแค่เลยโลเลกะยินลูกขวัญยิอพ่อสีริกะเปียวสุแก่บาเรရှင်วิวเยเดนเนาะแม่ยิมาเยตะดินเปโบเจผิดบาเรครับเนี่ยอะคูรอนักงานกาตะดินหลัวริบักโกแห่จินมาเร ပါကစ္စတန်နိုင်ငံမှာအာနာရှင်အုပ်ချုပ်ရေးရဲ့ချုပ်ကံမှုတွေတပြေးပြေးနဲ့တိုးလာနေတယ်လို့ဝေဖန်ထောက်ပြလာကြပါတယ်။အရသာပြည်သူတွေရဲ့တယ်လီဖုန်းဆက်သွယ်မှုကိုစစ်ထောက်လိုင်းရဲ့အဖွဲ့ကကြားဖြတ်နားထောင်နိုင်မှုမကြသေးခင်ကပဲခွင့်ပြုခဲ့ပါတယ်။ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုဘာကြောင့်အာဏာပိုင်တွေချိုးနှိမ်နေရသလဲဆိုတာ VOA Pakistan Bureau GK Sarah Zaman Islamabad Myogani Tadin Pebu Thawa Gu Ro Ko San Jaw Ga Pyo Pya Ma Ba
Tin Sha Ne Pakistan Tadin Thaw Mu Ni Se Jan Di Ya Ha Asoa Ye Saung Ji Yaw Khan Le Shi Du Ba Pakistan Ma Tadin Lo Lat Khwin Ga Akan Tat Dwe Shi Ni Ba De Pi Ka De Tadin La Ni Ga Le Pakistan Sit Tet Ye Inter Service Intelligence Kho De ISI Thaw Lain Agency Ga Yat Ta Ru Ye Phong Pyo So Ra Re Go Ja Phyet Na Thaw Mu Ana Pai Ni Khwin Pyu Lite De Apo Ma Jan Di Ya Ga So Yin Lu Ni Ba De
What I've experienced in Pakistan that
our Jama Pakistan ma chong ga bu ra ga jamaro ye phone ni go tharo ga ja phyat na thong ni ni ja ba da ga jamaro twet a tit san ma hou ba au aku aso ya win ji a phwe ga ubade ya ayat ta ri go tyae win saung ji bo khwin pyu lite da ba aso ya ye lou yak ga taphie phie po po so la bi lo ana shin au chou ye ne tin jet la de a chin ni ga so yin sia phit la ba de
nangin ta ru ye phone ri go ja phyat phan yu na thong la ri ha ဥပဒေ နဲ့ မညီဘူး ဆိုပြီး ပါကစ္စတန် တရားရုံးချုပ်က မကြခင် က ပဲ အမိန့် ချခဲ့ ပါတယ် ဒါပေမဲ့ အခု အစိုးရ ရဲ့ ပြောင်းလဲ လိုက် တဲ့ လုပ်ရက်က အံအားသိစရာ ဖြစ် ခဲ့ ရ ပါတယ် ပါကစ္စတန် မှာ တယ်လီ ဆက်သွယ် ရေး ကုမ္ပဏီ တွေ အနေနဲ့ အလိုအလျောက် ခြေရာခံ စောင့်ကြည့် ရေး ဂျာဖြတ် စနစ် တွေ တက်စစ်ပုံ နဲ့ ပြည်သူ တွေ အချင်းချင်း ဖုံးခေါ် ဆို တဲ့ မှတ်တမ်း ပြောဆိုချက် တွေ test message စာ နဲ့ ပေးပို့တာ တွေ ကို အစိုးရ ရုံး တွေ စီ ကြီးကြပ် ကန့်သတ်တာ မလုပ် ပဲ ပြန်ဖြန့် ပေးဖို့ တောင်းဆို ထား ပါတယ်
a weak civilian government with support of the military which does not have
စစ်တပ် ရဲ့ ကြောထောက်နောက်ခံ ယူထားတဲ့ အပြည့်အဝ မအုပ်ချုပ်နိုင်တဲ့ အစိုးရ ဆိုတော့ ပို့ပြီးတော့ အာဏာရှင် ဆန်တဲ့ လုပ်ရက် တွေ လုပ်လာမှာ ပါ အလိုလို ဆိုတော့ စက် အုပ်ချုပ်နိုင်ဖို့ အတွက် ချင်းချောက် အကြက်ကင်တာ တွေ ထုတ်ဖို့ လိုလာပါတယ် နိုင်ကျင့် အကြက်ကင်တဲ့ နည်း တွေ ကို သုံးလာတယ် ဆိုတော့ အခု ကျွန်တော်တို့ မြင်တွေ့နေရတာ ပါပဲ
exactly we are witnessing today
ဒီသူတွေအပေါ်တချို့လောက်ထောင်လန်းမှုစစ်ပတ်ဆိုင်ရာ ISI ကိုလောက်ပိုင်ခွင့်ပေးတာကနေအတိုက်ခံနိုင်ငံရေးသမားတွေနဲ့အစိုးရကိုဝေဖန်ဆန့်ကျင်သူတွေကိုအောက်လန်းနီးနဲ့တုတ်တင်ဖို့အကြောင်းရှာလာမှာကိုလည်းအများကစိုးရိမ်နေကြပါတယ်ပါကစ္စတန်တရားရေးရာဝန်ကြီးအဇိမ်နာဇာတာရာကတော့ပြည်သူတွေရဲ့စိုးရိမ်ပူပန်မှုတွေကိုညှင်းပယ်ပြီးပြောဆိုနေပါတယ်အခုဥပဒေရဟာလွှတ်တော်တွင်အတီမပြုတ်ခင်ဗာဆွေးနွေးမှုမှမရှိခဲ့ဘဲနဲ့အထက်အမိန့်ရပြတ်တန်းခဲ့တာပါလူမှုကွန်ရက်မီဒီယာ X ကိုအသုံးပြုခွင့်ကိုလည်းပါကစ္စတန်မှာဖေဖော်ဝါရီလကအငင်းပွားပွဲရေကောက်ပွဲအပြီးမှာပြည်ထောင်ဝန်ကြီးဌာနရဲ့အမိန့်ရပိတ်ပင်ထားပါတယ
် The parliament discourse is becoming irrelevant completely
လွတ်တော်ဘက်ကကြည့်မယ်ဆိုရင်တော့ဒီကိစ္စလုံးဝကြောင်းကျိုးစီလျုံမှုမရှိဘူးဆိုတာရှင်းပါလေတရားဝင်မဝင်မေးခွန်းထုတ်မယ်ဆိုရင်အစိုးရအနေနဲ့ပါလီမန်အတွင်းမှာတင်ပြဖို့အခက်အခဲရှိလာပါတယ
်ပါကစ္စတန်အစိုးရအနေနဲ့တိုင်းပြည်တွင်းအုပ်ချုပ်ရေးစီးပွားရေးနဲ့လုံခြုံရေးပိုင်းဆိုင်ရာအကျင့်တဲတွေကိုကင်တွယ်ဖြေရှင်းနေရပါတယ်လူလူရဲ့သဘောထားကွဲလွဲမှုတွေအပေါ်ကိုအာဏာသုံးဖိနှိပ်ချုပ်ချယ်တဲ့အတွက်လူလူရဲ့မကျေနပ်မှုတွေကရော့ပါသွားမှာတော့မဟုတ်ဘူးလို့ဂျန်ဒီယာကဆိုပါတယ်
In Pakistan to crush dissent is not that
Pakistan ma dabora kwele mu re go chein mon bo so ra ga tin dilaw do ma lwe ba u da ga naingan ye party de go san jin yong ne ma ka u a ji je a kaung ne a yet phat a phwe ji de go le san jin ya yauk ba de
a tai khan naingan tama re lu khwin ye lou sha tu re ne a ji dan shi ni re ga ro a yet ta re ye ko bai lo lat khwin ni a paw sit tet thaw lan ye ja phyat na thong win pyu pe tha de a so ya ye song pyat chet go san jin pyo so ni ja bi lo ace lu mu kun yak go paip pin dong ga lo တရားရုံးမှာတရားစွဲတာရင်းဆိုင်တာမျိုးတွေတော့မလုပ်ကြသေးပါဘူးခင်ဗျာ
VOA American တရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှာကိုရဲစာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင
်ချိတ်မိတ်ဆွေတွေကိုမြင်တွေ့ကြားနေရတာကတော့ VOA ရဲ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်တဘာဝပေါ်ဝင်ညဉ့်ညံ့မှုနည်းရအောင်ပစ္စည်းမဝယ်ဘဲနေတာမျိုးလှုပ်ဖူးကြပါသလားဒီအကြောင်းမကြခင်တင်ပြပါမယ်အခုတော့ဖူဂျီတောင်တက်ခွန့်ကန့်သက်ချက်အသစ်ပေါ်မှာအကြောင်းကိုလည်းတင်ပြခြင်းပါတယ်ဂျပန်နိုင်ငံရဲ့အထင်ကရဖူဂျီတောင်ကိုကဘာတမွန်းကခရီးသွားတွေလာရောက်လည်ပတ်ကြပါတယ်ဒါပေမဲ့ခရီးသွားတွေများလွန်ပြီးတဘာဝပေါ်ဝင်ညဉ့်ထိခိုက်မှုနဲ့လူမှုရေးဆိုင်ရာအကျိုးသက်ရောက်မှုတွေအပေါ်စိုးရိမ်ချက်ကြောင့်ဒီနှစ်မှာတော့ဖူဂျီတောင်တက်ခွန့်ကိုကန့်သက်ချက်အသစ်တွေနဲ့ချမှတ်လိုက်ပါတယ်ဇူလိုင်၁ရက်နေ့တောင်တက်ရာသီမစခင်ယာမနာရှိဒေသအတွင်းကယိုရှိဒါလမ်းကြောင်းမှာတောင်တက်သမားအများအပြားနဲ့စီမင်းစည်းကမ်းအသစ်တွေကိုစမ်းသပ်ခဲ့တာပါ AP သတင်းကိုအခြေခံပြီးတော့မတ်တင်ဂီထိုက်ပြောပြထားပါတယ
်ဂျပန်နိုင်ငံရဲ့အချင်းကရဖူဂျီတောင်ကိုကဘာတဝန်းကခီးသွွားတွေလာရောက်လဲပတ်ချပါတယ်ဒါပေမဲ့လည်းခီးသွွားတွေများလွန်ပြီးတဘာဝပတ်ဝန်းကျင်နဲ့လူမှုဆိုင်ရာတက်ရောက်မှုတွေအပေါ်စိုးရိမ်ချက်ကြောင့်ဒီနှစ်မှာတော့ဖူဂျီတောင်ကိုတက်ရောက်ခွင့်ကန့်သတ်မှုအသစ်တွေချမှတ်ပါတယ်။ဇူလိုင်လ10ရက်နေ့တောင်ထက်ရာသီမစခင်ယာမနာရှိဒေသအတွင်းကယိုရှိဒါလမ်းကြောင်းမှာတောင်တက်သမားအများအပြားနဲ့စီးမြင်းအသစ်တွေကိုစမ်းသပ်ပါတယ်။ဖူဂျီတောင်တည်ရှိရာဒေသနှစ်ခုအတွင်းကတစ်ခုဖြစ်တဲ့ယာမနာရှိအုပ်ချုပ်ရေးမှုကိုတာရိုနာဂါဆာကီနဲ့ဝန်ထမ်းတွေကဂိတ်အစ်စ်နဲ့အေဂျိုစပွဲရှိမှာစီးမြင့်တစ်တွေကိုတရုတ်ပြချပါတယ
်။ဘာတိုင်းအိုဘာတူရီဇမ်ကဒစ်နေ
ခီးတဲ့များလွန်းတာကယာမနာရှိဒေသအတွက်တင်မဟုတ်ပဲတနိုင်ငံလုံးအတွက်ပြဿနာကြီးတရက်ဖြစ်ပါတယ်။ဖူဂျီတောင်လည်းမကြံပါဘူး။တောင်ထိပ်အနီးမှာလူထူထပ်တာကြောင့်မတော်တဆမှုအန္တရာယ်တွေကြုံနေရတာနှစ်ပေါင်းများစွာရှိနေပါပြီ။တောင်တက်သူများလွန်းတဲ့အပြင်မနာမနေညာအိတ်တောင်တက်ကြသူတွေရဲ့အလေးအကျင့်စိုးတွေစီးကမ်းမဲ့အမှိုက်ပြစ်တာတွေကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်မှုတိုးလာနေပါလေ
။ယိုရှိဒလန်ဂျောကစခန်းတစ်ခုခုမှာညာအိတ်ဖို့ကြိုတင်စင်းသွင်းမထားသူတွေကိုဝင်ရောက်ခွင့်တမ်းမြစ်ဖို့အတွက်အသစ်တက်စင်တဲ့ဂိတ်ကိုညနေ၄နာရီကနေမနေ့၃နာရီချီပိတ်မှာဖြစ်ပါတယ်။တောင်ထိပ်ကိုအမြန်ရောက်ဖို့အနားမယူဘဲအမြန်တောင်တက်ကြသူတွေဟာဘေးကင်းလုံခြုံရေးအတွက်အဓိကစိုးရိမ်စရာဖြစ်သတ်မှတ်ပြီးဒီလိုအမြန်တောင်တက်တာကိုအဓိကတားမြစ်ဖို့ဖြစ်ပါတယ်။တနေ့ကိုတောင်တက်သမားအများဆုံး4000ထိခွင့်ပြုမှာပါ။တောင်တက်သမားတွေအတွက်အသက်အန္တရာယ်ဖြစ်နိုင်တဲ့အချက်တွေကိုဖြေရှင်းဖို့စီးမြင့်သစ်တွေချမှတ်ဆောင်ရွက်တာဖြစ်ကြောင်းအုပ်ချုပ်ရေးမှူးနာဂါဆာကီကပြောပါတယ
်။ယိုရှိဒါルートの5合目登山道
ဂျပန်ကပဲဖြစ်ဖြစ်နိုင်ငံခြားကပဲဖြစ်ဖြစ်ဖူဂျီတောင်ကိုလာရောက်ကြတဲ့ဧည့်သည်အားလုံးဘေးကင်းလုံခြုံမှုရရှိရေးအတွက်ကျွန်တော်တို့ရည်မှန်လှုပ်ဆောင်ကြတာဖြစ်ပါတယ
်။စနစ်တဲ့အရာတောင်တက်သမားတွေအနေနဲ့လမ်းကျော်တစ်လျှောက်ကတဲစခန်းလေးတွေမှာညအိတ်မလားဒါမှမဟုတ်လေနေပိုင်းမှာပဲတောင်တက်မလားဆိုတာတစ်ခုခုရွေးချယ်ပြီးကြိုတင်စင်းပေးရမှာဖြစ်ပါတယ်။ တောင်တက်ခီးအတွက်ဂျပန်ယန်2000အမေရိကန်ဒေါ်လာနဲ့ဆိုရင် 12.80 ဒေါ်လာရှိပြီးတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်ယန်1000အမေရိကန် 6.35 ဒေါ်လာကိုတော့ဆန်းနှရှိရင်လှူနိုင်ပါတယ်ဒီလမှာကိုတော့တောင်းတက်သမားရဲ့စမတ်ဖုန်းကို QR code ပို့ပေးမှာဖြစ်ပြီးဂိတ်မှာအဲ့ဒီ QR code ကိုစစ်မှာဖြစ်ပါတယ်။ယိုရှိဒါလမ်းကြောင်းအဆမှာရှိတဲ့ပြင်စမစခန်းလို့သိကြတဲ့ area ကတော့တောင်းတက်ခီးလမ်းခုလတ်ဖြစ်ပြီးအဲ့ဒီကဂိတ်မှာ QR code ကိုပြချရမှာပါ။ဖူဂျီတောင်မှာစခန်း10ခုရှိပါတယ်။စီမင်းသမတ်ချက်တွေလိုအပ်ရတဲ့အကြောင်းရင်းကိုနားလည်တယ်လို့Australia key to Supanjali ga pyo ba de.
I've read from Australia that it's a problem and
Australia ma gre ga phat pi ba bi. Yatana shi ba de. Thru atwe a sin ma pye lo a khat khe ri shi lo di ni na ga myu ri ga sin mi si dan tit twi cha mat da ba. Chuma na le ba de. A de ri ni ne le data gan ni ko ni sa ya me lo chuma yu sa ba de.
Now a de tu phit de bamboo ga do Australia ကဖြစ်ပါတယ်ခီးသွားတွေအတွက်အထူးအလေးပေးလက်ပတ်စရာဖူဂျီတောင်မှာခီးသည်ဥယျာဉ်ကန့်သတ်မှုကခက်တယ်လို့ပြောပါတယ
် Everybody of many things to do right but
လူတိုင်းမှာလှုပ်ရှားတွေအများကြီးရှိပေမဲ့ဒီကိုလာတဲ့အခါအရင်ဆုံးတော့ဖူဂျီတောင်ကိုသွားလည်ကျင်ကြပါတယ်
တောင်တလန်းကပြင်စမစခန်းမှာလက်ဆောင်ပစ္စည်းဆိုင်မန်နေဂျာယီကီအိုက်ကတော့စီမင်းသစ်တွေကိုထောက်ခံပါတယ်။ဒါပေမဲ့ခီးသည်တွေနားမလည်ကြတာကြောင့်တာဝန်ရှိသူတွေအနေနဲ့အပြောင်းအလဲတွေကိုထိထိရောက်ရောက်အသိပေးတယ်လို့သူကပြောပါတယ်
။私たちのこう店に
もလုပ်ငန်းစဉ်ကရှုပ်ထွေးနေတယ်လို့ထင်ပါတယ်။မိသမီးကိုတယ်လီဖုန်းနဲ့ဖြစ်ရင်အားလုံးရှင်းပြနိုင်မယ်မထင်ပါဘူး။လူတွေလည်းအားလုံးနားလည်မယ်မထင်ပါဘူး။ဒေတာအုပ်ချုပ်ရေးဘက်ကလုပ်ငန်းစဉ်ကိုရွှေ့ရှင်းအောင်အကောင်းဆုံးလုပ်ပြီးလူမှုတည်အောင်လုပ်ဖို့မျှော်လင့်ပါတယ
်ဖူဂျီတောင်တရှိရာဒေသတစ်ခုဖြစ်တဲ့ရှီဇူအိုကာမှာတော့လက်ရှိမှာချီလင်းတောင်တက်စီးမြင့်တွေချမှတ်ထားပေမဲ့မဖြစ်မနေလိုက်နာစရာတော့မလိုပါဘူးဇွန်လ10ရက်နေ့မှာအွန်လိုင်းကနေစီးရင်သွင်းတဲ့စနစ်ကိုစတင်ခဲ့ပြီးတောင်တက်သမားတွေအနေနဲ့သူတို့ရဲ့အစီအစဉ်တွေကိုဖြည့်သွင်းကြရပြီးညနေ4နာရီနောက်ပိုင်းတောင်မတက်ကြဖို့တိုက်တွန်းထားပါတယ်။တချိန်ကဘာသာရေးဝိပြုရာနေရာတစ်ခုဖြစ်တဲ့ဖူဂျီတောင်ဟာဆိုရင်ဂျပန်ရဲ့အထင်ကြီးအမှတ်တင်ကိတာတစ်ခုဖြစ်ပါတယ်။ဒီကနေ့ဒီအချိန်မှာတော့ဖူဂျီတောင်ပေါ်ကနေထွက်ခြင်းကိုကြည့်ဖို့လူပေါင်းတောင်ချီတောင်ထိပ်ကိုတက်ကြပါတယ်။ဒါပေမဲ့လည်းပလတ်စတစ်ဘူးတွေအစာတောက်တွေအပါအဝင်အမိုက်ပေါင်းတန်ချိန်များစွာဆွန့်ပစ်တာကြောင့်အဓိကစိုးရိမ်စရာဖြစ်လာနေပါတယ်ရှင
်။မတ်တင်ကိတာပြောပြသွားတာပါ။ဟောင်ကောင်မှာဘတ်စကားတွေကိုအမျိုးသမီးတွေတောင်းဝန်ယူမောင်းနေကြတဲ့အကြောင်းမပြောခင်တဘာဝဝန်းကျင်ထိမ့်သိမ်းရေးဘက်ကိုလှည့်ရအောင်ပါမဝယ်ဘူးနဲ့စိန်ခေါ်ချက်ကလူမှုမီဒီယာပေါ်မှာခေတ်စားလာနေပါတယ်မရှိမဖြစ်ပစ္စည်းတွေကလွဲလို့တစ်နှစ်လုံးဘာမှမဝယ်ဘူးဆိုတဲ့အဆုံးဖြတ်ချက်နဲ့နေနေကြရတာဖြစ်ပါတယ် AB သတင်းဆောင်မကိုအခြေခံပြီးဦးတင်မောင်တန်းပြောပြထားပါတယ
်ကုဘတ်ချက်တိုင်းသတိရှိရှိသုံးစွဲနေထိုင်ရေးကအခုခါမှာခက်စားတဲ့အကြောင်းတစ်ခုဖြစ်လာနေပြန်ပါပြီ။ Internet website Reddit ရဲ့အဲ့ဒီလိုစာမျက်နှာမှာကို့အတွက်ကြုံရှယ်ကြတဲ့အဖွဲ့ဝင်ပေါင်းက9,100ကျော်ပါတယ်။ TikTok ပေါ်မှာလည်းဒါကခက်စားလာနေပါတယ်။ချို့ဗီဒီယိုအသုံးပြုသူတွေကကိုဘာသာပြောထားတဲ့အတိုင်းဖြစ်ဖို့တာဝန်ခံမှုရှိလာအောင်ဗီဒီယိုတင်ကြပေမဲ့သူတို့ကိုလိုက်ချိနေကြသူကတင်းချိနေတာပေါ့။ Alicia Berman ဟာအမေရိကန်နိုင်ငံနယူးယောက်မြို့က Brooklyn အရမှာနေထိုင်နေတဲ့အသက်35နှစ်အရွယ်ဖန်တီးမှုဒါရိုက်တာတယောက်ဖြစ်ပြီးသူကတနည်းလုံးမဝယ်ဘူးလို့သူ့ကိုယ်သူစိတ်ခေါ်ထားသူပါအခုလိုသူကပြောပါတယ
် A Nova year is when you obviously don't buy anything new for the entire year it's become a bit of a
တနည်းလုံးဘာအတစ်ကိုမှမဝယ်တဲ့နှစ်ကိုမဝယ်ဘူးနဲ့လို့ပြောတာပါဒါက TikTok ပေါ်မှာခေတ်စားနေတဲ့လမ်းကြောင်းမှာကျမရဲ့ဝယ်ပြင်းဝယ်ချင်တဲ့စိတ်ကိုထိန်းနိုင်ဖို့နဲ့အကျွေးဝယ်ကန့်နဲ့တင်နေတဲ့အကျိုးတွေပေးဖို့ဒါကိုကျမအစလုပ်တာပါ
ရှေ့ဒီဇိုင်နာအဝတ်အစားတွေကိုလွန်ခဲ့တဲ့နှစ်အနေငယ်တွင်သူဝယ်ပြစ်ခဲ့ပါလေ။ဒါတွေကိုသူခုတော့မတတ်နိုင်တော့ပါဘူး။အချစ်ပါနေတာကိုပြောင်းဖို့လိုအပ်ပြီလို့သူဆုံးဖြတ်လိုက်ပါတယ်
။ My turning point was when I realized that I had 5 figures of credit card debt.
အချစ်ကလည်းအကျွေးတင်နေတာတောင်းခဏရှိလာပြီလို့သတိထားမိတာကအလေအပြောင်းပါပဲ။လွန်ခဲ့တဲ့ဆယ်နှစ်အတွင်းဝယ်လိုက်အကျွေးတင်လိုက်ဆက်လိုက်ဆိုတဲ့အကျွေးတန်နေရာမှာကျမလဲနေပါတယ်။ကျမကိုကျမပြန်ထိန်းမှဖြစ်တော့မယ်ဆိုပြီးတော့ထိန်းလိုက်တာပါ။
ကိုယ့်ရဲ့ငွေကြေးပြဿနာကိုပြောဖို့ဆိုတာအများစုအတွက်တော့ခက်တက်ပါလေ။ဘာမင်းကတော့သူ့ပြဿနာကိုသူ့မိသားစုသူ့မိတ်ဆွေတွေနဲ့ဆွေးနွေးပြတဲ့အပြင်ဒါတွေကိုတိကျော့ပေါ်လဲထင်လိုက်ပါတယ်။ မူလမျှော်မှန်းထားတဲ့ရက်လက်ကပိုနေပါတယ်သူတင်နာကိုစိတ်ဝင်စားလိုက်ကြည့်သူက6000ကျော်နေတော့တာပါသူ့သားရင်းနဲ့သပင်းပြုတ်ပြင်းတဲ့ပစ္စည်းကိုတင်လိုက်တဲ့အခါမှာတော့လူ3000ကျော်ကြည့်ကြပါတယ်သူကအခုလိုထင်ပါတယ
် I view it almost like if I'm an AA TikTok is my sponsor
အရေးပြဿနာရင်ဆိုင်ရမှာအချင်းချင်းရိုက်မင်းနဲ့အဖွဲ့ဝင်တယောက်လိုပါပဲ TikTok ကကမကထပြုတဲ့အသက်ဝင်ဆိုပါတော့ကျမကိုကျမရုန်းကန်နေရတဲ့အခါစကားပြောချင်ပါတယ် TikTok မှာကျမတိဆောက်ထားတဲ့အသက်ဝင်ရှိပါတယ်ကျမကြုံနေရတဲ့အတိုင်းလူအများကြီးကြုံနေရတာပါကျမစိတ်မဆွဲတော့ဘဲနဲ့နေထိုင်ကောင်းမှုအတွက်ရောဒီကနေတခြားလူတွေကိုကူညီဖို့အတွက်ပါဒါကအတော်ကြီးကိုအကျိုးများစွာဖြစ်လာပါတယ်
။နှစ်ပေါက်မဝဲဘူးစင်ခေါ်ကြသူတွေကမသုံးမိအောင်ရှောင်တဲ့နီလန်းအစ်စ်ဘေးကိုရှာဖွေဖလှယ်နေကြပါတယ်။ဘာမင်းကသူ့အတွေ့အကြုံကိုခုလိုပြောပါတယ်
။ I think doing a no by year was important to me just to prove to myself that I could.
ငါလုံနိုင်တယ်ဆိုတာကိုယ့်ကိုယ်ကိုပြဖို့မဝဲဘူးဆိုတဲ့နေဖြစ်ဖို့ကျမအတွက်အရေးကြီးတယ်ထင်ပါတယ်။ကိုယ့်ရဲ့အသုံးစွဲကိုထိန်ဖို့ကမှုန်ပြပြပန်းနိုင်တခုလို့ကျမထင်ပါတယ်။ဆယ်နှစ်လလုံးမဝဲဘူးလို့ကိုယ့်ကိုယ်ပြောပြီးတော့အဲ့ဒီအတိုင်းဖြစ်အောင်နေနေတာကြောင့်ငါစိတ်ကတတ်မှတ်တဲ့အတိုင်းငါဘာမဆိုလုံနေတာကိုကိုယ့်ကိုယ်ကိုတကယ်ပြလိုက်တာလည်းဖြစ်ပါတယ်
။စင်ခေါ်ချက်ကတနည်းလို့ဆိုပေမဲ့အလေးထားတစ်ခုကိုကျင့်လိုက်သလိုဖြစ်သွားတာကြောင့်ဒီငွေသုံးဆွဲဖို့အကျင့်ကတနည်းမကအကျင့်ပါသွားကြမှာဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဝူးတမောင်သားပြောပြသွားတာပါခင်ဗျာကျွန်တော်တို့ထုတ်လွှင့်ပြီးသမျှသတင်းတွေနေဗီဒီယိုတွေကိုတော့ကျွန်တော်ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်အဲ့မှာညာဘက်ထိပ်မှာဆိုလို့ရှိရင်နေ့စဉ်ထုတ်လွှင့်နေတဲ့ဗီဒီယိုအစီအစဉ်တွေကိုလည်းတင်ပြထားပါတယ်ခင်ဗျာအခုတော့ဟောင်ကောင်ကအမျိုးသမီးဒရိုင်ဘာတွေအကြောင်းပါဟောင်ကောင်ဘတ်စကားလိုင်းအမှတ်69ကိုအမျိုးသမီးယင်မောင်းတွေကပြေးဆွဲနေပါတယ်အမျိုးသမီးယင်မောင်းတွေကြီးတီးတန့်မောင်းတဲ့ပထမဦးဆုံးဘတ်စကားလိုင်းလည်းဖြစ်ပါတယ်တရုတ်ပြည်မှကြီးနယ်ဇက်ကနေဟောင်ကောင်မြို့သစ်အထိနေ့စဉ်ပြေးဆွဲနေတဲ့69လိုင်းဘတ်စကားကိုဇူလိုင်းလကနေစပြီးတော့အမျိုးသမီးယင်မောင်း12ဦးနဲ့စတင်ပြေးဆွဲခဲ့တာပါ AP သတင်းဆောင်ပါကိုဒီပုတ်ကိုတော့မအီတန့်စင်ကပြောပြထားပါတယ်
အမျိုးသားရေကြီးလုံးနေကြဘတ်စကားရင်မောင်းအလုံးမှာအမျိုးသမီးရင်မောင်းတွေလည်းပါဝင်လာဖို့အတွက်ဟောင်ကောင်ကျွန်းကအကြီးဆုံးဘတ်စကားလိုင်းကုမ္ပဏီခေါလွန်မိုတာဘတ်စ် KMB ကလှုပ်ဆောင်နေပါသည်ဘတ်စကားလိုင်းအမှတ်69ကိုအမျိုးသမီးရင်မောင်းတွေကြီးစတင်ပြေးဆွဲနေပြီဖြစ်ပြီးတော့အသက်50အရွယ်ဂျန်းကလည်းပါဝင်လာပါသူကရင်မောင်းအလုပ်လုပ်လာတာ9နှစ်ရှိပြီဖြစ်ပေမဲ့လေသူဘတ်စကားမောင်းတဲ့အရေးချင်းကိုမယုံကြတဲ့ခီးသည်တွေနဲ့ကြုံနေရဆဲဖြစ်ပါသည်
而家啲人對我哋女司機咧就標榜啊！
阿古克馬牛德米巴斯卡熱貓牛對，的初度呀，哈阿牛德米巴斯卡熱貓雖然呢，別嘅冇生產烏魯標價吧
咧，但係咩度家羅，個龍眼大王個 BB 就阿老少奶奶利用住就標吧咧。
我覺得咧，女性咧相對嚟講係比男
阿牛德米巴斯卡熱貓牛聽曬，即係馬路阿牛德米巴斯卡熱貓牛啊，不比較對唔嘅路聽埋咧。ကျမတို့ကပိုလဲစိတ်ရှိပြီးတော့ချင်းကပ်စကားပြောဆိုရလဲပိုလွယ်ပါလေ။ကောင်းဖို့တက်လာတဲ့ခီးတွေတွေမှာရိုင်းရိုင်းပြတ်ပြတ်ပြောတဲ့သူတွေပါရင်တော့အမျိုးသမီးရင်မောင်းတွေကိုတွေ့ရင်ဒီလောက်ရိုင်းရိုင်းပြတ်ပြတ်မပြောဖြစ်တော့တော့ပါဘူး
။အမျိုးသမီးခီးတွေတွေအတွက်ပို့ပြီးတော့အဆင်ပြေစေဖို့ရည်ရွယ်ပြီးတော့အမျိုးသမီးရင်မောင်းတီးတဲ့ဘတ်စကားလိုင်းပြေးဆွဲဖို့ KMB ကုမ္ပဏီကစီစဉ်ခဲ့ရပါ24နာရီပတ်လည်သုံးနိုင်ဖို့ဖွင့်ပေးထားတဲ့အမျိုးသမီးရင်မောင်းတွေအတွက်တီးတဲ့ပန်းရောင်နားနေဆောင်မှာပက်လက်ကလန်ထိုင်ထားပေးထားသလိုအဝတ်လည်ခန်းလည်းရှိပါလိမ့်။ဟောင်ကောင်ကတန်းတူနည်းများတဲ့လူအတိုင်းဝိုင်းဖြစ်တာကြောင့်ဘတ်စကားရင်မောင်းအလုံးမှာအမျိုးသားနဲ့အမျိုးသမီးခွဲခြားမှုမရှိဘူးဆိုပြီးခရီးသည်ဝင်းချန်ကပြောပါလိ
မ့်။ဒီကငါမလို့ဖင်တောင်းကံဘုံ
ကုကင်မှာမျိုးသားနဲ့မျိုးသမီးကတန်းတူဖြစ်နေတော့ကျွန်တော်တို့တွေရင်မောင်းကအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဘာမှပြောင်းလဲသွားတာမရှိပါဘူ
းခီးစင်မင်းဖစ်ချွန်းကတော့အမျိုးသမီးရင်မောင်းတွေပုံများလာတာကိုကြိုဆိုတဲ့အကြောင်းပြောပါလိမ့်
တခါတလေအမျိုးသမီးရှင်မောင်းတွေကပူဆာနာတက်တယ်လို့ထင်ပါတယ်ကလေးတွေနဲ့တကြီးရွယ်အိုခီးတွေတွေကိုသူတို့ကပူစောက်ရှောင်နိုင်တယ်လို့ထင်ပါတယ်
1989ခုနှစ်ကလေးကစပြီးတော့ KMB ကုမ္ပဏီမှာအမျိုးသမီးရင်မောင်းတွေခံထားတာပါအခုလက်ရှိမှာကုမ္ပဏီရဲ့ရင်မောင်းအယောက်1800မှာအမျိုးသမီးရင်မောင်းက800ခန့်လုံးပဲရှိပါသေးဒီအရေးအတွက်ကို100ခန့်လုံးအထိမြင့်အောင်လို့ကုမ္ပဏီကမြင့်တင်မယ်လို့ပြောနေပြီးတော့တခြားဘတ်စကားလိုင်းတွေမှာလည်းအမျိုးသမီးရင်မောင်းတွေကြီးတီးတန့်လိုင်းအဖြစ်တိုးချဲ့ဖို့လည်းမျှော်လင့်ထားတာပါ အမျိုးသားရောအမျိုးသမီးရောရေမောင်းတွေအားလုံးလောက်ခလာစာတူတူရပိုင်ခွင့်လည်းတန်းတူရကြတဲ့အကြောင်း KMB ကုမ္ပဏီကအတည်ပြုထားပါလေ။စီးပွားရေးဖွံ့ဖြိုးတိုးတက်မှုစတင်တဲ့အစောပိုင်းခေတ်တွေကလေးကဆင့်ယုံမှာလောက်ရတဲ့အလုပ်ကျန်းအလုပ်တွေအပါအဝင်ဟောင်ကောင်လုပ်ငန်းခွင်တွေမှာအမျိုးသမီးတွေလောက်ကိုင်းနေမြင်ဖြစ်ပါလေ။စီးပွားရေးလုပ်ငန်းတွေနဲ့အစိုးရလုပ်ငန်းတွေမှာဟောင်ကောင်အမျိုးသမီးတွေကပါဝင်လောက်ကိုင်းနေတယ်ဆိုပေမဲ့လေတချို့အတိုင်းဝိုင်းတွေမှာတော့အမျိုးသမီးတွေအနေနဲ့အမျိုးသားတွေတန်းတူအမွေဆက်ခံခွင့်မရတာလို့မျိုးခွဲခြားမှုတွေကရှိနေသေးပဲဖြစ်ပါလေရှင
်။မတေးချမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရရှင
်မင်္ဂလာမနက်ခင်းပြကြပါလိမ့်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းစီစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေကြပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရခိုင်ဒေသရဲ့နိုင်ငံရေးပထဝီအကြောင်းကိုသုံးသပ်ထားပါတယ်၁၉နှစ်ရာစုရခိုင်ပြည်ဟာဘင်္ဂလားပင်လယ်ကွေ့ရဲ့ကုသန်းရောင်းဝယ်ရေးကွင်းရံမှာအချက်ချာနေရာတစ်ခုဖြစ်ကြောင်းသမိုင်းဆရာတွေကအသိအမှတ်ပြုထားပါတယ်ဒီလိုဖြစ်လာအောင်နိုင်ငံရေးပထဝီကဖန်တီးပေးပုံကိုဥအောင်ခင်ကတင်ပြထားပါတယ်ခင်ဗျာ
လွတ်လပ်တဲ့ရခိုင်ပြည်ဟာ19ရာစုမှာဘင်္ဂလားပင်လယ်ကွေ့ရဲ့ကူးတန်းရောင်းဝယ်ခွင့်ရက်မှာအကျဲ့အကျံနေရာတစ်ခုဖြစ်ကြောင်းသမိုင်းဆရာတွေအသိအမှတ်ပြုကြပါတယ်ပတ်ဝန်းကျင်နိုင်ငံတွေနဲ့ကူးလူဆက်ဆံနိုင်တာမှုနိုင်ငံတိုးတက်မှုအတွက်လိုအပ်တဲ့လူသားနဲ့ရုပ်ဝတ္ထုပစ္စည်းရင်းမြစ်ကိုရရှိခဲ့တယ်လို့ပြင်သစ်ပညာရှင်ဒေါက်တာဂျက်ပီလိုက်တာကဆိုပါတယ်16ရာစုအလယ်ပိုင်းက19ရာစုတည်းနောက်ပိုင်းအထိဖြစ်တဲ့အနည်း150ကာလဟာရခိုင်ပြည်ရွှေရောင်လွှမ်းခဲ့တဲ့ခေတ်ဖြစ်တယ်လို့ဆိုပါတယ်ဒီခေတ်မှာမြန်မာပြည်ရဲ့ကျူးကျော်မှုကိုနှစ်ကြိမ်တိုင်တိုင်တွန်းလှန်နိုင်ခဲ့ပါတယ်16ရာစုနောက်ပိုင်းဘိုးတော်ဗုဒ္ဓမင်းလက်ထက်ရောက်မှရခိုင်ကိုမြန်မာသိမ်းပိုင်နိုင်ခဲ့တာဖြစ်ပါတယ်။မြောက်ဦးခေတ်ကောင်းစဉ်ကာလကတော့ရခိုင်ကစစ်တကောင်းကိုသိမ်းပိုင်ပြီးဓာကာမြို့ကိုရခိုင်ရေတပ်ကဝင်ရောက်တိုက်ခိုက်ပြီးမိရှို့တဲ့အထိအင်အားကောင်းခဲ့ပါတယ်။ရခိုင်စစ်တပ်မှနိုင်ငံခြားစစ်ပီအများအပြားဝင်ရောက်အမှုထမ်းတယ်လို့ဒေါက်တာလိုင်လာကဆိုပါတယ်။ရခိုင်နိုင်ငံဆိုတဲ့ဇာကားကို18ရာစုကြောက်စာမှာတွေ့ရှိရတဲ့အတွက်မြောက်ဦးခေတ်မတိုင်မီကတည်းကရခိုင်နိုင်ငံဆိုတဲ့အယူအဆရှိခဲ့ပုံရတယ်လို့ဒေါက်တာကျော်မင်းထင်ကဆိုပါတယ်ကျစ်တွေပြောင်းမင်းနဲ့ပထူကြီးအနေအထားကပြောင်းလဲတာမဟုတ်ပါဘူးနတ်မြစ်မယူမြစ်ကလဒါမြစ်နဲ့လင်းမြုံမြစ်တွေဟာရခိုင်သမိုင်းနဲ့ခွဲမရတဲ့မြစ်တွေပါကလဒန်လေးမျိုးနဲ့မယူမြစ်တွေဟာစစ်တွေအနီးမှာဘင်္ဂလားပင်လယ်ကွေတဲ့စီးဆင်းသွားကြပါတယ်။ရခိုင်ရဲ့စိုက်ပျိုးမြေ၃ပုံ၂ပုံဟာကလဒန်နဲ့လေးမျိုးမြေဝန်းဒေသမှာရှိပါတယ်။စစ်တွေပုံနှကျွန်းကြောက်တော်မြောက်ဦးပေါက်တော်မင်းပြားနဲ့ရသေးတော်ဟာဒီမြေဝန်းဒေသမှာရှိပါတယ်။ဒညဝတီဝေတာလီနဲ့လေးမျိုးမြောက်ဦးစားတဲ့ခေအဆက်ဆက်ဟာမြေဟောင်းဒေသမှာရင်ကျဲမှုထွန်းကားပါတယ်။အခုတော့ကလဒန်မြစ်ဟာအိန္ဒိယနိုင်ငံအရှေ့မြောက်ပြည်နယ်တွေရဲ့ပင်လယ်ထွက်ပေါက်ဖြစ်လေအသုံးဝင်နေတာတွေ့ရပါတယ်။ဒီပြည်နယ်တွေဟာစစ်တွေကတဆင့်အပြင်လောကနဲ့ဆက်တွေ့နိုင်ရင်တိုးတက်ဖွံ့ဖြိုးဖို့အလားအလာကောင်းပါလေ။အာရက်ခတ်တတ်တော်မပေါ်မီကစတင်ခဲ့တဲ့ကလဒန်ဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းဟာ အရက်ခတ်တော်အားကောင်းလာချိန်မှာအသွင်ပြောင်းမှုအခြေအနေရောက်လာနိုင်ပါတယ်။ရခိုင်ဒေသကိုဘယ်သူကပဲအုပ်ချုပ်အုပ်ချုပ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်အိမ်ကြီးကျွင်းဖြစ်နေတာမူအမြဲတမ်းဆက်ဆိုင်နိုင်မဲ့နီလန်းကိုရှာဖွေဖို့တိုးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရာဂါမာတီဘန္ဒါဘန်နဲ့ကောက်ဆစ်ဘဇားဆိုတဲ့ခရိုင်သုံးခုဟာရခိုင်ဒေသနဲ့ထိစပ်နေပါတယ်။ရှေးကတည်းကနိုင်ငံရေးစီးပွားရေးယဉ်ကျေးမှုလူမျိုးရေးမှာဆက်ဆံရေးရင့်တန်ခဲ့ပါတယ်။မင်္ဂလာဒေ့ရှ်တောင်ပိုင်းမှာရခိုင်လူမျိုး2000လောက်နေတဲ့ကြောင်းသိရပါတယ်။ဒီကြားတဲ့ရိုဟင်ဂျာ1000လောက်ကိုလက်ခံထားရတာမို့မင်္ဂလာဒေ့ရှ်အဖို့ရခိုင်ပြည်နာပြည်လေရေးဟာအထူးအရေးကြီးပါတယ်။မထိတ်နိုင်မသိနိုင်လူမှုရေးတိုးပွားနေတဲ့မင်္ဂလာဒေ့ရှ်ဟာရခိုင်ဒေသကပဋိပက္ခအတွက်ရတဲ့အေးဖြစ်နေပုံရပါလေစစ်ကောင်စီကုတန်ရောင်းဝယ်စီရင်အရာမြန်မာဘင်္ဂလားဒေ့ရှ်နေဆက်ကုံသွေးရေးကျဆင်းနေကြောင်းသိရပါတယ်2020နှစ်ဇွန်လကနေဆက်ကုံသွေးရေးပမာဏဟာဒေါ်လာ7သန်းရှိခဲ့ပေမဲ့2023ဇွန်လမှာတော့ဒေါ်လာ4သန်းလောက်သာရှိတော့တယ်လို့သိရပါတယ်မောင်းတော်နဲ့စစ်တွေနေဆက်ကုံသွေးရေးစခန်းတွေကဘင်္ဂလားဒေ့ရှ်ကိုတင်ပို့တဲ့ပို့ပုံပစ္စည်းတွေထဲမှာရေချိုး90ရာခိုင်နှုန်းအထိပါဝင်ပြီးကျန်30ရာခိုင်နှုန်းကကုန်ကြောက်နဲ့စိုက်ပျိုးလေယာထွက်ကုန်တွေဖြစ်ပါတယ်။တကယ်တော့အေယာဝတီဘကုန်းနဲ့ရန်ကုန်တိုင်းကရေချိုးငါးတွေကိုရခိုင်နေဆက်ကတဆင့်ပင်ကားတဲ့ကုန်တင်ပို့နေတာပါ။ရခိုင်ဒေသရဲ့နိုင်ငံရေးပထဝီဟာဘင်္ဂလားပင်လယ်ကွေ့ရဲ့ကုတန်ရောင်းဝယ်ရေးကွန်ရက်မှာအရေးပါအရာရောကြောင့်သမိုင်းဆရာတွေအတိအမှတ်ပြုထားပါတယ်။ဒီအချိန်လေးကြောင့်မြောက်ဦးခေတ်အနှစ်150ကိုရွှေရောင်နှောင်းနဲ့ခေတ်လို့ခေါ်ကြတာဖြစ်ပါတယ်။အာရက်ခတ်တပ်တော်ဟာဖုံးမိနေလာတပ်ပခဲ့တဲ့ရခိုင်နိုင်ငံကိုပြန်လည်တီထောင်ဖို့တာဆုနေပုံရပါတယ်။ဒီရွယ်ချက်အကောင့်ထဲမပေါ်နိုင်အောင်စစ်ကောင်စီကလည်းအပြင်းထန်ကြိုးပမ်းနေပုံရပါတယ်။ဒီရွေးရင်းနံတန်းွေပိုက်လိုင်းနဲ့အခြားစီးပွားရေးစီမံကိန်းတွေရှိလာတာဟာရခိုင်ဒေသရဲ့ထူးခြားမှုတစ်ခုဖြစ်ပါတယ်။အိန္ဒိယရဲ့အရှေ့မြောက်ပိုင်းဒေသဖွံ့ဖြိုးရေးအစီအစဉ်မှာလဲကလတန်ဘက်ဆောင်စီမံကိန်းဟာအရေးကြီးပါတယ်။ရခိုင်ဒေသမှာပြိုင်ဘက်ဖြစ်တဲ့တရုတ်နဲ့အိန္ဒိယရဲ့မဟာစီမံကိန်းကြီးတွေအကောင့်တွေဖော်နေတာကိုမှန်ကန်စွာကိုင်တွယ်နိုင်ဖို့လိုပါတယ်။ပြည်တွင်းတော်လှန်ရေးအင်အားစုတွေအပြင်ဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့တရုတ်နဲ့လည်းအဟသာတဖြစ်ဖို့ကြိုးပမ်းရပါလိမ့်မယ်ခင်ဗျာ
။ဦးအောင်ခင်ဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲတိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ကျမ်းမာရေးကဏ္ဍပါ။ဒီတစ်ပတ်မှာတော့ကာလဝန်ယောဂအန်ဒီရဲ့ရှိသူကုသရေးနဲ့ပြန့်နှံ့မှုထိန်းချုပ်ရေးအကြောင်းတွေကိုဆွေးနွေးထားပါတယ်။ဒီအကြောင်းနယူးယောက်မြို့Wake of Height ဆေးရုံကအထွေထွေယောဂကုဌာနဒုဆေးရုံအုပ်ကြီးနဲ့ကုသယောဂအထူးကုဒေါက်တာဇေယသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ Okay ဒေါက်တာဇေယသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံတည်းရန်ကုန်လိုမြို့ကြီးကနေရာတချို့မှာပါပြင်းထန်ဝမ်းပြက်ဝမ်းလျှောဖြစ်တဲ့ကာလဝံယောဂဆက်ပြီးတော့ပြန့်နှံ့နေချိန်မှာပြည်ရဲ့အပတ်တွေတုန်းကတော့ဆရာကြီးအသက်ဆုံးရှုံးမှုမရှိစေရင်းနဲ့စမဖြစ်အောင်ကာကွယ်ရေးတွေကိုပြောခဲ့တာမှာအန်ဒီရရှိတဲ့သူတွေကိုလည်းနည်းနည်းထည့်ပြောခဲ့တာမို့ဒီအန်ဒီရရှိတဲ့သူတွေအတွက်အသက်အန္တရာယ်ကနေကာကွယ်ပေးရင်းနဲ့တစ်ဆက်တည်းမှာဒီယောဂါကိုနောက်ဆုံးထိန်းချုပ်နိုင်ရေးကိုအဓိကပြောမှာမို့အန်ဒီရရှိသူတွေအတွက်ကနေစရှင်းပြပေးပါလားဆရာကြီး
ဘုရားကြာစင်တဲ့လူတွေပေါ့လေ HIV ဘာလို့လဲဆိုတော့သူတို့မှကအိမ်မက်ကိုခံအားမှမရှိတဲ့အခါကျတော့နည်းနည်းလေးဝင်သွားတာနဲ့သူတို့ဒုက္ခရောက်တယ်။နောက် HIV ယောဂတွေပုံတိုင်းကလည်းဝင်သွားဖို့ဆိုအရင်အောင်လွယ်ယောဂလေးဆိုတော့ကျွန်တော်ရန်ကုန်မှာရှိတဲ့ချိန်တုန်းကနံပါတ်နဲ့30ပေါင်းပြင်တော့ဆိုရင် HIV စာဖြစ်ခဲ့ခြင်းကအများစုတော့ HIV တွေကအသက်ဆုံးရှုံးသွားတာဝင်ကျော်ပြီးတော့ပဲဆုံးရှုံးသွားကြတာလေ။ဆိုတော့ဘာကြောင့်လဲဆိုကျွန်တော်ဒီဝင်မှုမထိန်းနိုင်ဘူးပေါ့နော်။ဘာကြောင့်လဲဆိုတော့ဒီပိုးကရှိနေသေးတယ်ဆိုလို့ရှိရင်ဘာကြောင့်ဖြစ်မှန်းမသိဘူး။သူတို့ကအာမံပိုးတော်မှာသူတို့ဝင်ရှောင်းနေနေဆိုတော့လေဒါကြောင့်မို့အထူးပြင်တော့ကစီဂျိုယောဂါတွေတိတ်ပြီးတော့စီဂျိုတိတ်ပြီးတော့မထိန်းနိုင်တဲ့ယောဂါသမားတွေပေါ့နော်သူတို့ကိုယ်တိုင်ကတော့ဒီအင်ဆူလင်သုံးနေရတဲ့စီဂျိုယောဂါတွေဆိုလို့ရှိရင်ပိုးခန္ဓာထဲမှာရှိတဲ့မာဆာတွေပေါ့အထူးပြင်ဒီ gastrointestinal system လို့ခေါ်တဲ့အစာရည်နဲ့ဥလမ်းကြောင်းမှာရှိတဲ့မာဆာတွေကတော့အလုတ်ကောင်းကမလုတ်တော့ဘူးဆိုမလုတ်တဲ့အခါကျတော့သူတို့ကအလွယ်တကူနဲ့ဝင်ရှောင်းနိုင်တယ်ပေါ့လေဆိုတော့ဒီလူတွေကတော်တော်လေးကို ဒုက္ခရောက်နိုင်ပါတယ်ဆိုတော့သူတို့အတွက်ကကျွန်တော်တို့ကထိမ့်မှုအတွက်ကတခါလေကြရင်တော့အဲ့လိုလူတွေမှာကျွန်တော် antibiotic ပါကျွန်တော်တို့လိုတာပေါ့နော်စေယုံတင်ရမှာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုတော့ဒီ antibiotics ပရိဇီဝဆေးပေါ့နော်ကြိုးပေးထားပြီးတော့အနေရရှိနိုင်တဲ့တွေကိုပြင်းထန်တယ်မဖြစ်အောင်ကာကွယ်တာဆိုတော့အခုလိုဒီပြင်းထန်နိုင်တဲ့အဆင့်ရောက်နိုင်မရောက်နိုင်ခွဲခြားနိုင်တဲ့အနေအထားရောရှိလားဆရာ
ဟိုတာမန်ဝင်းချိုးတဲ့ယောဂါလားဓမ္မမွေတာမန်တဲ့ပိုးတွေခုနလိုမျိုးဘက်တီးရီးယားကြောင့်ဖြစ်တဲ့ဝင်းချိုးယောဂါလားဆိုတာဒီတိုင်းကြည့်ပြီးကျွန်တော်ပြောလို့မရပါဘူးအားပါတော့ကျွန်တော်အစားမလို့ဝင်းချိုးတာတစ်ရက်နှစ်ဟို5-6ခါလောက်သွားမယ်5-6ခါလောက်သွားမယ်ပြီးသွားလို့ရှိရင်ရက်သွားပါတယ်များသောအားဖြင့်မပြားပါဘူးများသောအားဖြင့်အကျန်းကိုမနှုံးပါဘူးများသောအားဖြင့်သွေးမပါပါဘူးအဲဝင်းအနေထားရတော့ကိုစားတဲ့မကောင်းတဲ့အစာပေါ်မှာမူတည်ပြီးတော့အရင်ပဲဖြစ်နိုင်တယ်လို့အရင်နဲ့အဖက်နဲ့ရောနေတာလည်းဖြစ်နေတာပေါ့လေဒါကိုကြည့်ပြီးတော့လေကျွန်တော်ကဟိုဒါကာလာဝမ်းယောဂါမဟုတ်ပါဘူးဒါယူရတယ်ရောကျွန်တော်ပြောလို့တော့မရဘူးပေါ့လေဆိုတော့တကယ်အခုအချိန်မှာကျမရဲ့ဒီဌာနတို့ local ဒေသနာစီးတဲ့နေရာဒီယောဂါဖြစ်နေပါတယ်ကျွန်တော်ကြားလိုက်တာတော့ရောဂါပဲမှာစပြီးတော့ဖြစ်တယ်လို့ပြောရပေါ့နော်ဆိုတော့အဲ့ဒီရက်ွက်တွေထဲမှာဒါဆိုကျွန်တော်စဉ်းစားကြည့်လို့ရှိရင်ကျွန်တော်တို့သုံးနေစကလုံးရဆိုတော့ index လို့ခေါ်မှာပေါ့နော်ဒါပေမဲ့ဘာကြောင့်ဒီလိုစပြီးဖြစ်တာလဲဒီရက်ွက်မှာ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီစဖြစ်တဲ့အရင်းမြစ်ကိုပေါ့နော်တွေ့နိုင်ဖို့အတွက်ဘယ်လိုရှာဖွေသင့်လဲဆရာ
ဒီရက်ွက်ကရေမတန့်လို့လားကြောက်ဝင်ဝင်အင်သာချင်းတွေလည်းကောင်းကောင်းမွန်မွန်မလုပ်ထားလို့လားဒါမှမဟုတ်ပဲနဲ့ထားပါတော့တယောက်တော်သူကတခြားရက်ွက်ကိုသွားပြီးတော့ကူးလာပြီးတော့မှကိုရကွက်ကိုတည်လာပြီးတော့မှဒီရက်တက်ခဲ့တဲ့မှာမှတူကဒါပါတော့ဒီအတုံရောင်းတဲ့လူပဲဖြစ်ဖြစ်ဟိုလက်တွန်းလေးနဲ့ရေရောင်းတဲ့လူပဲဖြစ်ဖြစ်ဒီလိုမျိုး community ကို serve လုပ်နေတဲ့လူအားလုံးကတစင်တကြောင်မို့ဒီ attack rate ကစက်တိုက်များသွားတာလားဆိုတော့ဒါမျိုးကပညာရှင်တွေဝင်ပြီးတော့စုံစမ်းရပါလေဘာလို့လဲဆိုတော့တာမန်ပြည်သူတယောက်အနေနဲ့ကျွန်တော်တို့လုပ်လို့မရပါဘူးဒီလိုမျိုးအတွက်ယောဂါကိုဘယ်လိုဒီနဲ့ကူလာလဲဆိုတာဗမာနိုင်ငံမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဆေးကြောင်းနေမှာဆိုရင်တော့ရင်းတော့ခေါ်တာ PSM လို့ခေါ်တာပေါ့လေ preventive medicine လို့ခေါ်တာပေါ့လေကာကွယ်ရေးနဲ့ပညာရေးဌာနလို့တော့ခေါ်တယ်လို့တွေ့တယ်ဆိုတော့အဲဒီဌာနတွေမှာလုပ်တဲ့လူတွေဆိုလို့ရှင်ဒီပညာရပ်ကိုကောင်းကောင်းလေးနားလည်ကြပါတယ်ဘယ်ကနေဘယ်လိုစပြီးတော့ဘယ်လို sample လုပ်ရတယ်ရေကိုဘယ်လို sample လုပ်ရတယ်သူတို့အနေနဲ့ဒါမျိုးပညာတွေအကုန်လုံးတက်ပါတယ်ဆိုဒီလိုလူတွေကလည်းပါဝင်ပတ်သက်မှုရှိတာဒါမှသာလည်းကျွန်တော်တို့ control လုပ်လို့ရမှာ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီကာကွယ်ဆေးပညာနဲ့ဌာနကအခုလိုပြင်းထန်တဲ့ကုသယောဂအတွက်မှာတကယ်အရေးပါလာတဲ့အနေအထားပေါ့ဆရာနော်
ဟုတ်ပါတယ်တကယ်လို့သာအရင်တော့နှစ်ပေါင်းမြောက်များစွာလုံးကကာလာဝမ်းယောဂဖြစ်ပြီးတော့လူတွေထောင်နဲ့တောင်းနဲ့ချီပြီးတော့အသက်ဆုံးရှုံးသွားတဲ့ဟာတွေကဘာကြောင့်ဖြစ်လဲဆိုတာဒါမျိုးပညာရပ်တွေကျွန်တော်တို့မသိရတဲ့အတွက်ကြောင့်နောက်တစ်ခုကဒါမျိုးပညာရပ်တွေကိုစီးမှုတဲ့လူတွေမရှိတဲ့အတွက်ကြောင့်နောက်တစ်ခုကတက်ကနီလို့ခေါ်တဲ့နည်းလမ်းတွေကိုမတုံးတဲ့အတွက်ကြောင့်ပေါ့နော်ဒီယောဂကြောင့်ဖြစ်မှန်းလည်းမသိဘူးဘလို့စပြီးတော့ဒီကို control လုပ်ရမှလည်းမသိဘူး control လုပ်ဖို့ဆိုတာစို့စို့ဒီမှာ control လုပ်လို့ရတာလीစို့စို့မသိဘဲနဲ့သွားပြီးတော့တည်ရမလားဒီရက်ွက်ထဲမှာရှိတဲ့ရေကဖြစ်တာလားဒီရက်ွက်ထဲမှာရှိတဲ့လမ်းပြီးဟိုလမ်းမမှာရောင်းနေတဲ့ဆိုင်ကဖြစ်နေရလားဒါမှမဟုတ်ဒီဆိုင်ထဲမှာရောင်းနေတဲ့ restaurant တွေကပဲဖြစ်နေရလားဒါတွေအကုန်လုံးကစုံစမ်းတော့မှာပဲစို့စို့ control လုပ်နိုင်တဲ့အခါကျတော့မှတော့ကျွန်တော်တို့အနေနဲ့ select ပြီးမပွားနိုင်ဘူးcontrol ယောဂါကိုထိလို့ရအောင်တော့ပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာနောက်ထပ်ရောမြန်မာအတွက်အခုလိုအခြေအနေမျိုးမှာပေါ့နော်ဘယ်လိုထပ်ပြီးတော့အကြံပြုချင်းတယ်လဲဆရာရင
်တကယ်လို့လိုအပ်လို့ရှိရင်တို့ WHO ကကတောင်းပြီးတော့ vaccine ကိုပေးနိုင်လားတကယ်လို့ဒီရက်ကွက်မှာတော်တော်ကြီးကိုပြင်နေတယ်စိုးစားလည်းမသိသေးဘူးဆိုရင် blanket vaccination ကိုခေါ်လေဒီရက်ကွက်မှာ index ကတော့ဖြစ်နေတယ်လောလောဆယ်ထောက်တာဒါမျိုးကြီး suspect တို့ထင်နေကျွန်တော်တို့ stew ကိုလည်းကျွန်တော်စစ်နေသေးတယ်မရသေးဘူးဆိုလို့ရှိရင်ဒါမဲ့ပထမကိစားတော့ခုနလိုခေါ်တယ်ကိုရိုနာလို့ခေါ်တယ်ကာလာဝါယောဂါဒီလိုတိုက်တာတော့ဒီနေ O1 ဖြစ်နေတယ်ဆိုရှင်တော့ဒီ vaccine လိုဟာမျိုးတောင်းပြီးတော့ blanket vaccination the whole ဒီရက်ွက်ပေါ့နော်ဒီတစ်ရက်ွက်ဆိုတစ်ရက်ွက်နှစ်ရက်ွက်ဆိုနှစ်ရက်ွက်အဲ့ဒီလူတွေကိုပေးရပါတယ်ဒါမှသာလေကျွန်တော်တို့ prevent လုပ်လို့ရမှာပါအထူးသဖြင့်ဒါက vaccine ဆိုတာမဖြစ်သေးတဲ့လူတွေကိုပေးလို့ရတာလူတွေအဲ့ယောဂါဒါအဲ့လိုကမှ vaccine အများကြီးမရလို့ရှင်ဘယ်သူဒီ priority ပေးမှာလဲကလေးတွေကိုပေးပါလား။ဘာကြောင့်လဲဆိုဒီ vaccine ကတချို့တစ်နှစ်အထက်ကိုပေးလို့ရတယ်။ဆိုတော့အသက်ကြီးတဲ့လူတွေကိုပေးပါလား။ဒါကကိုယ့်ရဲ့ strategy ပေါ့။လူတိုင်းကတော့ပေးလို့မလိုဘူးလေ။အသက်20နဲ့30နဲ့လူသမီးကိုဘာဖြစ်လို့ပေးပါလို့။အသက်50 60နဲ့ဒီလိုယောဂါတွေရှိတဲ့လူတွေဒါတွေက strategy တွေကိုကျွန်တော်တို့လုပ်ပါပါလေ။ဒါကကျွန်တော်တို့ဒီနိုင်ငံမှာ solution တော့ကျွန်မဝင်ပြီးဌာနမှာရှိတဲ့ preventive service ကိုခေါ်တယ်။ကာကွယ်ရေးဌာနမှာရှိတဲ့လူတွေကဒီ surveillance ကိုလုပ်ပြီးတော့သူတို့ရဲ့ policy နဲ့အတူတူလုပ်တင်တဲ့ဟာကိုစပြီးတော့ဒီလိုမျိုးရေထဲမှာ chloride ထည့်တာတို့ရက်ွက်ထဲမှာရှိတဲ့ဒီသမင်းဆိုင်တွေထဲမှာရှိတဲ့ ိုင်နေသွားပြီးတော့အုပ်ထားသလားလက်စွပ်ဆွပြီးတော့အတုပ်တွေကိုရောင်းသလားမွေးငါးဆိုင်တွေမှာဘယ်လိုလုပ်သလဲရေခဲကြီးရောင်းနေတဲ့ဆိုင်တွေမှာဘယ်လိုလုပ်သလဲအချွေရောင်းနေတဲ့ဆိုင်တွေမှာရေခဲတွေကတရားနေရတာလေဒါတွေကအစသူတို့အများကြီးလုပ်လို့ရတဲ့အပိုင်းရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြည်ရဲ့အစည်းအဝေးတွေကိုမနေ့9နာရီအထိဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအလဲရောက်လာပါပြီရိုက်ကော်မြို့ကိုပြန်ထိန်းနိုင်မှုအတွက်စစ်ကောင်စီတပ်ကထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်နေပါတယ်ကချင် KBC အသင်းတော်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆောင်ပြန်လည်လွှင့်မြောက်လာပါတယ်ဒီလိုသတင်းတွေကိုတော့ Fever Wine တော်သားတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စစ်ကောင်စီကလွိုက်ကော်မျိုးနယ်ပြောင်စုလမ်းမကြီးကိုပြန်လည်ထိန်းချုပ်နိုင်ရေးထိုးစစ်ဆင်လာတဲ့အတွက်လွိုက်ကော်မျိုးပေါ်ကရက်ွက်တွေထဲတိုက်ပွဲတွေဇက်တိုက်ဖြစ်နေပါတယ်။ကချင်နစ်ချင်းခရယအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာကာလမ်ဆမ်ဆွန်ပြန်လွတ်လာပြီဖြစ်ပါတယ်။တည်င်းလွာတွေထဲမှာတော့မွန်ပြည်နယ်ကြိုင်မယောမြို့နယ်ထဲကဘုံကြီးချောင်းတစ်ချောင်း၄ချောင်းကနေဘုံကျဲခံခဲ့ရလို့ဒေသခံတွေအပါအဝင်အယောက်30ထပ်မင်းနဲ့တိတ်ဆုံးခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
မကနန်းဟောမရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်အမျိုးသားစီယုံ KNU ဒုတိယဥက္ကဋ္ဌဟောင်းနော်စီဖိုရာစိန်ဟာဇူလိုင်လ24ရက်နေ့မှာကွယ်လွန်သွားပါတယ်။ကရင်အမျိုးသမီးအစည်းအရုံးရဲ့အထွတ်ထွေဒီယေမူဟောင်းလည်းဖြစ်တဲ့ဘဒိုနော်စီဖိုရာစိန်ဟာသအိမ်ကင်ဆာရောဂါကြောင့်နာမကျန်းဖြစ်နေပြီးထိုင်းနိုင်ငံမှာဆေးကုသမှုခံယူနေရင်းကွယ်လွန်ခဲ့တာဖြစ်တယ်လို့နှိဆက်သူတယောက်ကပြောပါတယ်။ပညာရေးအမျိုးသမီးရေးနဲ့ကလေးငယ်အရေးလုပ်ငန်းတွေအပြင်ကရင်အမျိုးသားစီယုံKNU ထိတ်တန်းခေါင်းဆောင်နေရာတွေကိုတာဝန်ယူခဲ့သူဘဒိုနော်စီဖိုရာစိန်ကွယ်လွန်သွားတဲ့အပေါ်ကရင်ပြည်သူတွေနဲ့တော်လှန်ရေးအတိုင်းဝိုင်းကဝမ်းနည်းနေကြပါတယ်။ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL စီဦးစီးချုပ်ဟောင်းနဲ့ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောတမလာဘောရဲ့သမီးဖြစ်ပြီးမွေးချင်း၈ယောက်ထဲက၄ယောက်မြောက်ဖြစ်ပါတယ်။ဘဒိုနော်စီဖိုရာစိန်ဟာကွယ်လွန်ချိန်မှာအသက်69နှစ်ရှိပြီဖြစ်ပါတယ်။
ကရနီပြည်လွယ်ကော်မှာထူးဆစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ကရနီတော်လှန်ရေးပူးပေါင်းတပ်တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။ဇူလိုင်လ20ရက်နေ့လောက်ကနေ24ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားနေတာလို့မြေပြင်စစ်ရေးသတင်းအကြီးအမည်ကပြောပါတယ်။စစ်ကောင်စီတပ်ကလွယ်ကော်မြို့နယ်ပြည်ထောင်စုလမ်းမကြီးကိုပြန်လည်ထိန်းချုပ်ရေးထူးဆစ်ဆင်တိုက်ခိုက်လာတဲ့အတွက်လွယ်ကော်မြို့ပေါ်ကရပ်ကွက်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်လာတာလို့ပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေအပြင်လေကြောင်းကနေပါဘုံကျဲတိုက်ခိုက်မှုတွေလုပ်နေကြောင်းပွဲတွေနှစ်ဖက်ထိခိုက်ကြဆုံးမှုတွေပါရှိနေတယ်လို့တော်လိုင်းရဲဘော်တယောက်ကပြောပါတယ်
ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ထဲကကျွဲထိုးရွာမှာတော့စစ်ကောင်စီတပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးအမျိုးသမီးတယောက်သေဆုံးခဲ့တဲ့အပြင်အယက်သား၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စစ်တွေမြို့ရှိစစ်ကောင်စီတပ်ရင်းကပုံနာကျွန်းမြို့နယ်ထဲကကျွဲထိုးရွာကိုဇူလိုင်လ23ရက်နေ့ညကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အခုလိုထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ်။စစ်တပ်ကအတွဲလိုက်ဒုံးနေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အယက်သားနေအိမ်တွေထိမှန်ပျက်စီးကုန်တဲ့အပြင်အခုထိခိုက်သေးဆုံးမှုတွေဖြစ်ခဲ့သူတွေဟာမိသားစုသစုတွေကဖြစ်တယ်လို့နှိဆက်သူတွေကပြောပါတယ်ထိခိုက်ဒဏ်ရာရရှိသွားတဲ့ပြည်သူတွေကိုလက်ရှိမှာတော့အာရခတပ်တော်အေအေကစေကူတမှုပေးထားပါတယ်
တက်တုံရနှစ်ခွန်ဆစ်စင်ရီဒုတိယပိုင်းအဖြစ်ရှမ်းမြောင်နယ်မန္တလေးတိုင်းထဲကလောင်ချိုကြောက်မဲတီပေါ်လာရှူတိနီမိုးမိတ်မိုးကုတ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပြီလာရှူမြို့အခြေဆိုင်စစ်တမ်းရုံးကိုသိမ်းပိုက်နိုင်ရေးMNDA တပ်တွေကပြင်းထန်ထိုးစစ်ဆင်နေပါတယ်ဇူလိုင်လ23ရက်နေ့အထိမြို့ရဲမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်လာရှူမြို့နယ်မှာဇူလိုင်လ23ရက်နေ့က စစ်တပ်ဖက်ကဒုဗိုလ်မှူးကြီးအဆင့်ရှိသူအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်အယောက်300ကျော်အလင်းဝင်လာတယ်လို့ကိုကန့်အဖွဲ့MNDA ကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲတွေကလက်နက်ကြီးတွေကြောင့်လာရှူမြို့ခံအယောက်300ကျော်သေဆုံးပြီး80နီးပါးတန်ရာရခဲ့တယ်လို့အကူအညီပေးနေသူတွေကပြောပါတယ်ချင်းကကွယ်ရေးတပ်ဖွဲ့
CDF ဟာခါကဟာခါမြို့မှာရဲစခန်းကိုဝင်စီးခဲ့ပြီးအကျဉ်းသား600ကျော်ကိုကယ်ထုတ်ခဲ့ပါတယ်ထောင်တန်းတက်တက် ပြစ်ဒဏ်ချမှတ်ခံရတဲ့ အမျိုးသမီးတယောက်နဲ့ CDF တပ်ဖွဲ့ဝင်73ယောက်ပါဝင်ပါတယ်ဟာခါမျိုးအကစားကွယ်အထက်နားကအချင်းသားတွေကိုချုပ်နှောင်ထားရှိတဲ့မြို့မှာရဲစခန်းကိုဇူလိုင်လ23ရက်နေ့မနက် 9:00 လောက်မှာဝင်ရောက်စီးနင်းခဲ့တာဖြစ်ပြီးအမျိုးသမီး73ယောက်နဲ့အမျိုးသား40ကိုယောက်ကိုကယ်ထုတ်နိုင်ခဲ့တာဖြစ်တယ်လို့ CDF ဟာခဥက္ကဋ္ဌကပြောပါတယ်ဟာခမျိုးမှာရဲစခန်းဝင်ရောက်စီးနင်းမှုထဲစစ်ကောင်စီလက်အောက်ခံရဲတပ်သား3ယောက်သေဆုံးခဲ့တယ်လို့လက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိခဲ့ပါတယ်
ကချင်နှစ်ချင်းခရီးအဖွဲ့ချုပ်ကေဘီစီရဲ့ဥက္ကဋ္ဌဟောင်းဒေါက်တာကလန်ဆန်ဆွန်တနင်္လာနေ့မနေ့ပိုင်းမှာပြန်လွတ်လာပြီးလို့နေဆက်သူတွေကပြောပါတယ်။အေဘီလာတုန်းကပြန်လွတ်လာတဲ့ဒေါက်တာကလန်ဆန်ဆွန်ကိုစစ်ကောင်စီက3လကျော်အကြာထပ်မံဖမ်းဆီးထားပြီးပြန်လွတ်ပေးခဲ့တာလို့နေဆက်သူကြောက်ကပြောပါတယ်။ဒေါက်တာကလန်ဆန်ဆွန်ကို2002ခုနှစ်ဒီဇင်ဘာလ4ရက်နေ့ကမန္တလေးအပြည် ကိုကြိုဆိုကြောင်းအမေရိကန်နိုင်ငံချိုင်းဝင်ကြီးဌာနကဇူလိုင်လ23ရက်နေ့မှာထုတ်ပြန်ထားပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ကြိုက်မျောမြို့နယ်တဲကငပုအင်းရွာဖုန်ကြီးကျောင်းကိုအာဇာနီနေ့ဇူလိုင်လ19ရက်နေ့မှာစစ်ကောင်စီကလေယာဉ်နဲ့ပုံကျဲခဲ့လို့ဒေသခံတွေအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်အယောက်30ထက်မနည်းတေဆုံးခဲ့ပါတယ်။ဒီကျောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်
။ KNRA တော်လှန်ရေးမဟာမိတ်ဖွဲ့တွေကငပုအင်းဖုန်ကြီးကျောင်းမှာစီဝေးလုပ်ဖို့ချိန်ဆထားကြတာဖြစ်ပြီးလမ်းမှာကာပိန်ပေါက်သွားတာကြောင့်အသက်ဘေးကနေတီတီလေးလွတ်မြောက်ခဲ့ရပုံကို KNU တပ်မဟာ6လိုင်းရင်ဘတ်တာလိုင်းရင်စစ်ကြောင်းမှုဘုံမှုစောအဲဆေးဝါကအခုလို့ပြောပါတယ်
။တော့လည်းတရက်နဲ့ထွက်လာတဲ့အချိန်မှာလမ်းပြီးမှာတော်သေးလို့ကားပြေးရလဲကကောင်းလိုင်းပြန်ကိုချိန်ချင်းလေးကိုထပေါက်သွားတော့အဲမှာနိုင်ဝဲလောက်ကြာသွားတဲ့ခါကျတော့တော်တော်ကကောင်းသွားတယ်။အဲ့တော့ဒါမှမဟုတ်ဆိုအဲ့ဒီအဲ့ဒါလည်းနည်းနည်းစစောကျွန်တော်ထားရောက်လာမယ်ဆိုလို့ရှိတော့အဲ့မှာတို့ရည်ရွယ်တဲ့အတိုင်းကျွန်တော်လည်းပွဲပြတ်တယ်။ပြေးသွားတဲ့နေရာနဲ့အခန်းနဲ့နေရာနဲ့တို့လာကြေးသွားတာကွက်
ငပုအင်းဖုန်ကြီးကျောင်းမှာ KNRA မဟာမိတ်ပူးပေါင်းတပ်ဖွဲ့လိုင်းရန်ဘတ်တာလိုင်းစစ်ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကြားဖြူစစ်ကြောင်းဂလုံစစ်ကြောင်းကခေါင်းဆောင်တွေဒေသခံလူမှုအတင်းဖွဲ့တွေလူငယ်တွေနဲ့စီဝေးလုပ်ဖို့လူစုနေတဲ့အချိန်မှာစစ်ကောင်စီလက်ထက်ကပေါင်900ဘုံနှလုံးလာကျဲခဲ့တာဖြစ်ပါတယ်။တေဆုံတာယာရတဲ့လူတွေထဲမှာကိုဝန်ဆောင်မိခင်ပါဝင်16နှစ်မပြည့်သေးတဲ့ကလေးတွေလည်းပါဝင်တယ်လို့ဘုံမှုစောအဲဆေးဝါးကပြောပါတယ်။
အဲ့ဒီမှာဒီလူတွေကလည်းရောက်ဆိုရောက်ပြီးတက်ကြီးတဲ့တယောက်နဲ့ကောင်မလေး၁၄နှစ်တယောက်၁၅နှစ်တယောက်နဲ့ချစ်ကြက်ကောင်ပြက်တက်ပြူကိုပြီးလေကျွန်တော်တော့ဝင်ကြည့်ရအချိန်မှာတော့အဲ့မှာတော်လေးကိုကြည့်လို့မကောင်းတော့ဘူးလေကောင်မလေးကတော့တက်ကြီးတဲ့ပြူသားလေးလည်းကြည့်လို့မကောင်းဘူးလေလူ၅၀ရောက်တော့တော့အကုန်လုံးတည်ကုန်တာပေါ့
လှဆင်ကောင်လမ်းဆောင်မှာဘုံတလုံးနဲ့အစီဝေးကျင်းပမဲ့စွန်းစားဆောင်မှာဘုံတလုံးအပြင်ဖုန်ကြီးချောင်းစားဖို့ဆောင်မှာဘုံတလုံးကြက်ခဲ့တာကြောင့်ချက်ရည်ပြုတ်ရည်လုံနေကြတဲ့မျိုးသမီးတွေတေဆုံးခဲ့ရတာလို့ရွာသားတယောက်ကပြောပါတယ်
။ဖုန်ကြီးချောင်းစပိုးဆောင်မှာလည်းဘုံတလုံးကြက်တယ်။အဲ့မှာချက်ပြုတ်နေတဲ့မျိုးသမီးတော်တော်လေးတေဆုံးကြတာပေါ့။သူတို့ကအစီဝေးလာလောက်တာလည်းမဟုတ်ပါဘူး။ဝါဆိုလာပြည့်နေ့မှာဝါဆိုသင်္ကန်းကပ်ပိုးရောက်နေတဲ့လူတွေနောက်ကျောင်းဝေယဝဆလာလောက်တဲ့မိန်းကလေးတွေအမျိုးသမီးတွေကလေးတွေချက်ပြုတ်နေကြရင်းနဲ့ပုံထိမှန်သွားကြတာပေါ့
တေဆုံးသွားတဲ့သူတွေထဲဒေသခံတွေကတော့ဝါဆိုသင်္ကန်းကပ်ဖို့အတွက်လာရောက်ပြင်ဆင်နေကြတဲ့အယက်သားပြည်သူတွေလည်းပါဝင်ပါတယ်ဒီဖြစ်စဉ်တဲ့ကရင်ပြည်နယ်ခြေစိုက်ညီညွတ်တော်တိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီခေါင်းဆောင်စောမောင်ကြီးနဲ့ဝါဆိုသင်္ကန်းကပ်ဖို့အတွက်ရောက်ရှိနေတဲ့မွန်ကရင်တိုင်းရင်းသားအများပြားတည်ဆောင်းခဲ့ကြရပါတယ်ရှင်
အရခတ်တော်ULAAA အနေနဲ့ချင်းပြည်အရေးနဲ့ချင်းလူမျိုးတွေရဲ့နိုင်ငံရေးကိစ္စတွေမှာဝင်ရောက်ဆွဖတ်မှုကိုအမြဲဆုံးရပ်တန့်ပေးဖို့ချင်းပြည်အစိုးရအဖွဲ့ကတောင်းဆိုလိုက်ပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပါတယ်
အရခတ်တော်ယူအယ်အေအေတပ်ဖွဲ့ဟာချင်းပြည်နယ်ပလဲဝမြို့နယ်မှာတာမကပဲမတူပီမြို့နယ်ထိပါနေမီကျူးကျော်ဝင်ရောက်လာတာဟာချင်းပြည်ရဲ့အရေးကိုဝင်ရောက်ဆွဖက်တာဖြစ်လို့အမြန်ဆုံးရက်တန့်ပြီးပြန်လည်ထွက်ခွာသွားဖို့ချင်းပြည်အစိုးရဝန်ကြီးချုပ်ပူပါထန်ကပြောပါတယ်
သူကဒီချင်းပြည်နယ်ထဲမှာဒီပလဲဝမာတင်မကပဲနဲ့မတူတော့မှာချီသူကမြေကျူးကျော်လာတာဟုတ်မတူတီမှာလာကတဲ့ဆိုကြတဲ့ပလဲဝမာနေကြတဲ့နယ်သူကချင်းပြည်ရဲ့ဝင်ဆွတ်တာပဲလေဘာလို့လဲဆိုတော့အခုရခိုင်ပြည်နယ်မှာအဲ့လိုကျွန်တော်သွားလို့ရင်ဟိုရခိုင်တရားကြိုက်မလားအဲ့လိုမျိုးပေါ့ဒါကတော့အတားကြီးလေချင်းပြည်ကြီးမှာသူလုံးဝမဆက်ဖက်ပြမှုလေဘယ်လိုမှလက်မခံနိုင်ဘူးလေချင်းပြည်အစိုးရဟာ
ဖြစ်နေရတဲ့အပေါ်စိတ်မကောင်းဖြစ်ရတယ်လို့ချင်းပြေဆူရဖွဲ့ကဇူလိုင်လ19ရက်မှာသတင်းထုတ်ပြန်ခဲ့ပါတယ်။တဟာချင်းတမိုင်းမှာအဆိုအဝါဆုံးအတွေ့အကြုံတစ်ခုဖြစ်ပြီးအရခတတ်တော်ကချင်းမျိုးသားတွေကြိုးပမ်းနေတဲ့အမျိုးသားတန်းတူရင်းနဲ့ကိုပိုင်ပြတ်ထန်းခွင့်ရရှိရေးကိုလေးစားအတိမတ်ပြုတင်တယ်လို့ချင်းပြေဆူရကဆိုပါတယ်။ချင်းပြေမှာအဲတပ်ဖွဲ့တွေဝင်လာတာကြောင့်ချင်းပြေ
set to a KB me, set to a Lumia Kebabu, ULAA ha, chinging on tapoye, peko, mune to, chimpine, gamblem mune, jin dream you, dain sissin ye, but to be mute, dain sissin ye, rima, bawin la kera, pibare, chinning a lila don't that do, slido carcaro, chin a chinchinja, pide, petnago, the cha a poe sequo, a pip yora mu malobe, a chinchinja, pishin dine, lu, piovare,
chinchin and a ye a ya, done to sesam ho, no, chilling gonsi, a soya, chilling gonsi, or chilling a soya. ก็ว่ามาขันชะปีล่ะสวยหากาไม่คว้นผู้ผิดเลยโจนเอาอยู่ซะเลยปีดีก็ปฏิบัติมาชิ้นเนี่ยชิ้นจาเว้ยชิ้นเนี่ยชิ้นอี้ผิดชิ้นอโลโลยะคันเกษาเลยผิดชิ้นปีตาบะมาเกษาเลยผิดชิ้นปีตาสากะสาเกษาเลยผิดชิ้นปีตาโลเอลโลเราจนเอาเนี่ยเลยสรุปปฏิบัติอี้มีกูหลุหลุชูไปมาตะเพตากูยีชิ้นเสร็จสันยีที่ไข่เมสกาเลยเนี่ยมาสวยๆเต็มหมดเอลโลเว้ยสรุป
အခုလက်ရှိချင်းပြည်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာဘုံရံသူစစ်ကောင်စီနဲ့ချင်းပြည်နယ်နမိတ်ကိုကျူးကျော်နေတဲ့သူတွေကိုတိုက်ခိုက်နေတာမျိုးသာဖြစ်ပြီးချင်းမျိုးသားချင်းချင်းကြားတိုက်ပွဲဖြစ်ပွားနေတာမဟုတ်ဘူးလို့ချင်းပြည်အစိုးရကဆိုပါတယ်။ဒါကြောင့်ဘုံရံသူစစ်ကောင်စီနဲ့ချင်းပြည်ကိုကျူးကျော်နေတဲ့ရန်သူမှန်သမျှကိုတွန်းလှန်တိုက်ခိုက်သွားမှာဖြစ်တာကြောင့်ချင်းမျိုး
po lwe ko myo bo ga yakwet dui tai pwe ri sat tai phit ni ba de kachin nit chin khriyan phwe chauk kbc ye augatha haung dr klam samson ga tanin lan ni ma pyan lut la bi lo ni sat tu ri ga pyo ba de
ရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမိပ
ါ။ VOA ဝန်တော်သားရေတင်ဆက်တဲ့တိုင်းရင်သတင်းတော်အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြသွားမှာပါဗျာ။ကာဇာစစ်ပွဲနဲ့အပြစ်ရသဘောတူညီမှုရရှိရေးအလားအလာတွေကိုအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့အစ္စရေးဝန်ကြီးချုပ်နက်တန်ယာဟုတို့သမ္မတအင်ဗျူတော်မှာကြာသပတေးနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲဒီမှာဒုသမ္မတကမ်မရာဟဲရစ်စ်လည်းတက်ရောက်နေတာရှိပါတယ်။ကာဇာစစ်ပွဲအဆုံးသတ်ပြီးတော့ဟော့စတိုလက်ထဲကဒဇာဂန်တွေပြန်လည်ခေါ်ဆောင်လာနိုင်ရေးဆောင်ရွက်ကြဖို့အစ္စရေးနဲ့အမေရိကန်ပေါ် PR တွေတိုးလာနေချိန်မှာပဲအစ္စရေးဝန်ကြီးချုပ်အင်ဗျူတော်ကိုအခုလိုရောက်ရှိလာတာဖြစ်ပါတယ်။အမေရိကန်သတင်းမှာတော့အမေရိကန်ရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာပြီးခဲ့တဲ့၄လပတ်အတွင်း 1.8% ခန့်နှုန်းတက်လာပါတယ်။ဗန်တိုးနှုန်းနဲ့ဇဒိုက်တက်လာပေမဲ့လည်းစားသုံးသူနဲ့စီးပွားရေးလုပ်ငန်းတွေကြောင့်အခုလိုစီးပွားရေးတိုးတက်လာတာဖြစ်ပါတယ်။ပြည်တွင်းအသတင်းထုတ်ကုန် GDP ဟာလည်းဇန်နဝါရီနဲ့မတ်လကြား 1.4% ခန့်နှုန်းသာရှိခဲ့ပေမဲ့ AP လနဲ့ဇွန်လကြားမှာတော့ 1.8% ခန့်နှုန်းထိတက်လာတာဖြစ်ပါတယ်။ထိုင်ဝမ်ကိုဖျက်ဆီးတိုက်ခိုက်လာတဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းဂါမီဟာတရုတ်နိုင်ငံအရှေ့ပိုင်းတောင်ပိုင်းဖြစ်တဲ့ Fujian data gunung bangau wenyau biru jadi beri ni nampai mah wenyau tuara cipale kena. Terus jenjo gu piu piu agi raba. Jika ni mana tu season terlalu yang mukaro kuzo muncul cipale. Yud taman saya driver garo James map cipale. Biu ini mana kian season ni gu mana caw nai ni kuna nai ti. Tensak kira cipale. Biu ini cuma suami alam ni dekwa nyama pitu pita alam pekin lom nyonya bali. Biu ini gu apa cishu tu? Cishu ba. Cina nyamui amat niya.